Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင် VOA American တန်ရဲ့2022ခုနှစ်အောက်တိုဘာ31ရက်နေ့တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ line 2 meter 16 25 32နဲ့ line meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ VOA ရဲ့ radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီရဲ့ website နဲ့ Facebook စာမျက်နှာတို့ကနေဖန်ယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်တန်းညူပါ။ဒီနေ့ကြီးညာပြည့်မဲ့သတင်းတွေထဲမှာတော့ G20 ဆက်မှုနိုင်ငံများထိပ်သီးအစည်းအဝေးကိုရောမမြို့မှာဒီကနေ့နောက်ဆုံးနေ့ဖြစ်ကျင်းပါပါတယ်။နောက်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ဝန်ကြီးတူဖြစ်သူရဲ့ဟာခမျိုးကနေအိမ်ကိုစစ်ကောင်စီကချိတ်ပိတ်သိမ်းဆီးခဲ့တယ်လို့သိရပါတယ်။ဆားတဲ့ထိတ်တန်းအောင်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူကြီးညာပြီးတော့ရှိပါတယ်မစိ။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေအပြီးမှနားဆင်ရမယ့်အစီအစဉ်ဒီမှာတော့ American Outlook တော်နိုင်ငံသားဆက်ဆံရေးကော်မတီကပါတီနှစ်ရလုံးသဘောတူလိုက်တဲ့ Burma Bill မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဘယ်လိုအလားအလာရှိပါသလဲဆိုတာကို
Excellent question. Yeah, so it just passed through the House Foreign Affairs Committee.
ဒီဥပဒေမူကြမ်းကို Outlook တော်နိုင်ငံသားရေးကော်မတီက
Campaign for New Myanmar အဖွဲ့အကြံပေး Mike Hagner ဆက်သွယ်မေးမြန်းထားတာကိုမြန်မာရေးဆွေးနွေးခန်းမှာနားဆင်ရပါမယ်။ဒါ့အပြင်အပတ်စဉ်ထုတ်လွှင့်ပေးနေကြမီဒီယာမြင်ကွင်းတည်နေတွေကသူတာအစီအစဉ်နဲ့မြန်မာပြည်မှပေးစာများကဏ္ဍအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနေနိုင်ငံတကာတည်နေကိုကိုသားညွန့်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်။ G20 ဆက်မှုနိုင်ငံများထိပ်သီးအစည်းအဝေးကိုရောမမြို့မှာအခုဒီကနေ့ဒုတိယအနေနဲ့နောက်ဆုံးနေ့ဖြစ်ကျင်းပရမှာတော့ရာသီဥတုဖောက်ပြန်မှုကြောင့်ကမ္ဘာကြီးကိုချိန်ချောက်မှုတွေကိုဘယ်လိုကင်တွယ်မလဲဆိုတာကိုကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေကဆွေးနွေးကြပါတယ်။ဒါပြီးတော့အခုအပတ်ထဲမှာပဲ Scotland Glasgow မြို့မှာဥတုရာသီဆိုင်ရာကုလထိပ်သီးဆွေးနွေးပွဲကိုလည်းကျင်းပဖို့ရှိနေပါတယ်။ကမ္ဘာကြီးရဲ့ပူနင်းမှုကိုဆက်မှုခေတ်မတိုင်ခင်အခြေအနေထက် 1.5 degree Celsius အလွန်မှာပဲကန့်သက်ထားနိုင်မှုအရေးကြီးကြီးဆောင်ရွက်ရမယ့်ကိစ္စရပ်တွေကိုကမ္ဘာခေါင်းဆောင်တွေကြားကတိကဝတ်ပြုကြဖို့ရှိနေတာပါ။2015ခုနှစ် Paris သဘောတူညီချက်အရဆိုရင်ကမ္ဘာရဲ့အပူချိန်ကိုဆက်မှုမထုံးကားခင်ကာလကထက်အလွန် 1 degree Celsius အောက်မှာထားဖို့သဘောတူထားကြတာပါ။ကမ္ဘာပေါ်မှာဖလုံးဤတန်းွေထုတ်လွှင့်မှုရဲ့သုံးပုံနှစ်ပုံကျော်ဟာနိုင်ငံ19နိုင်ငံနဲ့ဥရောပသမဂ္ဂတို့ကထုတ်လွှင့်နေတာဖြစ်တဲ့အတွက်ကမ္ဘာကြီးမှာကာဗွန်ထုတ်လွှင့်မှုရောကြရေးအတွက်ဒီနိုင်ငံတွေအပြည့်ထုတ်ဖို့လိုအပ်နေပါတယ်။အခု G20 အစည်းအဝေးအပြင်ပမာတော့ကမ္ဘာကုန်သွယ်ရေးကုန်ပစ္စည်းထုတ်ပို့တဲ့အကြက်တဲဖြစ်ရှင်ရေးအတွက်အစည်းအဝေးတက်ကူတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဦးဆောင်ကျင်းပဖို့ရှိနေပါတယ်။အခုဒီအစည်းအဝေးကိုဦးဆောင်ကျင်းပတဲ့ G20 နိုင်ငံတွေဟာဆိုလို့ရှိရင်ကမ္ဘာရဲ့ဒီထုတ်လွှင့်မှုအသက်တင်ထုတ်ကုန်ရဲ့80ရာခိုင်နှုန်းရှိသလိုပဲကမ္ဘာကုန်သွယ်မှုရဲ့85ရာခိုင်နှုန်းရှိထားတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တူရီသမ္မတတေယစ်အာရိုဝင်တို့ဟာအီတီနိုင်ငံရောမမြို့မှာကျင်းပနေတဲ့ G20 ဆက်မှုထိပ်သီးညီလာခံရဲ့ပြင်ပမှာဘေးဘန်စီဝေးတစ်ခုပြုလုပ်ခဲ့ကြရမှာဝါရှင်တန်နဲ့အန်ကာရာအကြားတင်းမာမှုတွေနဲ့မဟာဗျူဟာမြောက်သဘောထားကွဲလဲချက်တွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့စနေနေ့ကသမ္မတဘိုက်ဒန်အစိုးရရဲ့ထိပ်ပိုင်းအရာရှိတယောက်ကပြောတာကတော့ခေါင်းဆောင်တို့ဟာဆီးရီးယားနဲ့အာဖဂန်လိုကိစ္စအာဖဂန်ကိစ္စလိုဒေသတွင်းပြဿနာရပ်တွေအပြင်တူရကီအစိုးရရဲ့ရုရှားလုံ S-400 ဒုံးမြန်ကာဝေးစနစ်ရရှိထားမှုနဲ့အမေရိကန်လုံ F-16 တိုက်လေယာဉ်ဝယ်ယူရေးကြိုးပမ်းနေမှုစတာတွေကိုဆွေးနွေးကြမယ်လို့ဆိုပါတယ်။ပရိုက်တသမားအိုစမန်ကာဗလာလွတ်မြောက်ရေးတောင်းဆိုခဲ့ကြတဲ့နိုင်ငံ၉ခုကတန်တမန်တွေကိုမောင်းထုတ်မယ်ဆိုပြီးတော့မကြသေးမီကချင်းချောက်ခဲ့တာမျိုးကိုတူရကီအစိုးရအနေနဲ့သမ္မတဗိုက်ဒန်ကအာတူဂန်ကိုသတိပေးဖို့လည်းရှိနေပါတယ်။ရုရှားလုံ S-400 ဒုံးမြန်စနစ်ကာဝေးကာဂွေရေးစနစ်ကိုဝယ်ယူဖို့ကြိုးစားခဲ့တာမို့သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာတူရကီကို F-35 ဂျက်တက်လေယာဉ်ရောင်းချမဲ့အစီအစဉ်ကနေဖယ်ထုတ်ခဲ့ပါဗါးအခုတော့တူရကီက F-16 ဂျက်တက်လေယာဉ်အစီး40ကိုလည်းဝယ်ယူချင်နေပါဗါးအမေရိကန်ဥပဒေပြုလွတ်တော်အမေရိကတော့တူရကီဟာပြိုင်ဘက်ရန်သူတပွဲပြုမှုနေတာမို့ဘိုက်ဒန်အစိုးရအနေနဲ့တူရကီကို F-16 ဂျက်တက်လေယာဉ်တွေမရောင်းချဖို့တိုက်တွန်းထားပါဗါးသမ္မတဘိုက်ဒန်လက်ထက်အတွင်အခုဒီချိန်မှာခေါင်းဆောင်တွေအကြားလူချင်းတွဲဆုံဆွေးနွေးမှုဟာနေတိုးထိပ်သီးဆွေးနွေးပွဲအပြီးမှာဒုတိယအကြိမ်တွဲဆုံမှုဖြစ်ပါတယ်ခင်ဗျာ
။ထိုင်ဝမ်ရေလက်ကြားတဲ့တင်းမာမှုတွေတိုးလာအောင်တရုတ်ဘက်ကလှုပ်ဆောင်မှုတွေကိုအမေရိကန်နေနဲ့ကန့်ကွက်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဘလင်ကန်ကတရုတ်နိုင်ငံရေးဝန်ကြီးဝမ်ယီကိုအခုတနင်္ဂနွေနေ့မှာပြောဆိုခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရေးဌာနအရာရှိတူကိုကူကားပြီးတော့ writer သတင်းကရေးပါတယ်။G20 ဆက်မှုနိုင်ငံများထိပ်သီးအစည်းအဝေးရဲ့အပြင်ပမှာအမေရိကန်နဲ့တရုတ်နိုင်ငံရေးဝန်ကြီးနှစ်ဦးတနအီကျော်ကြောင်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ ထိုင်ဝမ်ရေလက်ကြားထဲမှာရှိနေတဲ့အခြေအနေကိုတရုတ်ဘက်ကတစ်ဖက်သက်ပြောင်းလဲလုပ်တာမှန်သမျှကိုအမေရိကန်ပြည်သူ့ဘက်ကကန့်ကွက်တယ်ဆိုတာကိုသမရဒီခါမှာနိုင်ငံကြီးဝန်ကြီးဘလင်ကန်အနေနဲ့အသေးအချာကိုရှင်းလင်းလင်းပြောဆိုခဲ့တယ်လို့ကန်နိုင်ငံကြီးအရာရှိကပြောပါတယ်ဒါပေမဲ့လည်းဒီစနစ်ပွဲဟာပုံမှန်လင်းလင်းနဲ့အပြုသဘောဆောင်တဲ့အကျိုးရလဒ်ကောင်းတွေထွက်ခဲ့တယ်လို့အမေရိကန်အရာရှိကပြောပါတယ်။အမေရိကန်ဘက်ကကြီးမားထားတာနောက်တစ်ခုကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတတရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးကြားအခုနှစ်နှောင်းပိုင်းမှာအွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးဖို့အတွက်ကြိုတင်ပြီးတော့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားကြတာဖြစ်ပါတယ်။တရုတ်ကအသိမှတ်ပြုပြီးတော့တရုတ်တနင်္ဂနွေမူဝါဒကိုအမေရိကန်ဘက်ကဆက်သွားလိုပေမဲ့ထိုင်ဝမ်နဲ့တာမန်ဆက်ဆံရေးကိုလည်းဆက်ထားဖို့ရှိတယ်လို့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့တဲ့အကြောင်းသိရပါတယ်။ဒီကနေ့နိုင်ငံကြီးငွေကြီးနှစ်ဦးဆွေးနွေးပွဲမှာနိုင်ငံရေးကိစ္စကပိုနေရာယူနေပြီးတော့ကုန်သွယ်ရေးကိစ္စနဲ့ပတ်သက်လို့အသေးစိတ်ပြောဆိုတာမကြားဘူးလို့ AP သတင်းကရေးပါတယ်ခင်ဗျာ
။ကုလသမဂ္ဂရဲ့ဥရုယသီဆိုင်ရာထိပ်သီးညီလာခံကိုစကော့တလန်နိုင်ငံရဲ့အကြီးဆုံးဖြစ်တဲ့ Glasgow မှာတနင်္ဂနွေကစတင်ဖွင့်လှစ်လိုက်ပါတယ်။ကမ္ဘာတစ်လွှားကခေါင်းဆောင်တွေစုစည်းတွေ့ဆုံကြပြီးကမ္ဘာကြီးပူနွေးလာမှုနဲ့တခြားစိန်ခေါ်ချက်တွေကိုအမြင်ပလဲဆွေးနွေးကြဖို့မတိုင်မီတရက်လိုမှာအခုလိုဖွင့်လှစ်လိုက်တာလည်းဖြစ်ပါတယ်။နိုင်ငံပေါင်း200ကဆွေးနွေးညှိနှိုင်းကြမဲ့သူတွေဟာ2015တုန်းကချုပ်ဆိုခဲ့တဲ့ပါရီဥတုရာသီဆိုင်ရာသဘောတူညီစာချုပ်ရဲ့မပြီးပြတ်သေးတဲ့ပြဿနာရပ်တွေကိုဖြေရှင်းဆွေးနွေးကြမှာလည်းဖြစ်တယ်လို့ကမ္ဘာအပူချိန်မြင့်တက်လာမှုပေါ်မှာလည်းဖြေရှင်းဖို့နည်းလမ်းတွေရှာကြံကြမှာလည်းဖြစ်ပါတယ်။ကမ္ဘာအပူချိန်ကိုစက်မှုမထွန်းကားမီအချိန်ကတက်1.5ဒီဂရီဆယ်ဆီယပ်အထိထိန်းထားနိုင်မှုအတွက်ကမ္ဘာကောင်းဆောင်တွေကြိုးစားကြံစားနေကြတာပါ။သိပ္ပံပညာရှင်တွေကတော့လွန်ခဲ့တဲ့6နှစ်ကပြည်သက်မှာသဘောတူညီခဲ့တဲ့မျှော်မှန်းချက်တွေဟာတဖြည်းဖြည်းပျောက်ကွယ်လာခဲ့တယ်လို့ဆိုပါတယ်။ကမ္ဘာကြီးပူနွေးလာမှုကြောင့်ထွက်ရှိလာတဲ့စွမ်းအင်ပမာဏဟာကမ္ဘာရေခဲတုကိုပုံမရေပျော်စေပြီးပင်လယ်ရေမျက်နှာမြင့်တက်လာမှာမို့လူတွေရဲ့ဘဝတွေကိုချိန်ချောင်းနေပြီးပြင်းထန်တဲ့သဘာဝဘေးတွေတိုးပွားလာမယ်လို့ကျွမ်းကျင်သူတွေကသတိပေးထားပါတယ်ခင်ဗျာ
VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 1539ညာလိုက်တိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗျူအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန့်လွှင့်နေပါတယ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးတစ်ဦးဖြစ်တဲ့ဒေါက်တာလျံမုံစာကောင်းရဲ့ဟာခါမျိုးကနေအိမ်ကိုစစ်ကောင်စီကချစ်ပိတ်သိမ်းဆီးခဲ့တယ်လို့ဒေါက်တာလျံမုံစာကောင်းကသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာရေးပါတယ်ဒေါက်တာလျံမုံစာကောင်းဟာချင်းမျိုးသားတပ်ဦးရဲ့ဒုတိယဥက္ကဋ္ဌနဲ့လက်ရှိ NUG ရဲ့ Federal ပြည်အောင်စုရေးရာဝန်ကြီးဖြစ်နေတာဝန်ယူနေသူဖြစ်ပါတယ်အလားတူလိုပဲဟာခါမျိုးပေါ်မှာရှိတဲ့ချင်းလူခွင့်ရေးဖွဲ့ CHRO ရုံးကိုလည်းစစ်ကောင်စီကချစ်ပိတ်သိမ်းယူခဲ့တယ်လို့ချင်းလန်ပို့စ်ကထုတ်ပြန်ခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအခြားဒေသတွေနီးတူပဲချင်းပြည်နယ်မှာစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြမှုတွေဖြစ်ခဲ့ပြီးတော့စစ်တပ်ကအကြမ်းဖက်နှိမ်နင်းတာတွေရှိပြီးတဲ့နောက်ပိုင်းမှာတော့ချင်းပြည်နယ်အတွင်းဒေသကာကွယ်ရေးတပ်တွေစုပြီးတော့ဖွဲ့စည်းပြီးတော့စစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်မှုတွေကတိုးလာနေပါတယ်စစ်ကောင်စီကပြင်ဆင်လိုက်တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေအရဆိုရင်အကြမ်းဖက်တိုက်ခိုက်သူတွေနဲ့တိုက်ခိုက်မှုတွေနဲ့ဆက်နွယ်တယ်လို့စွပ်စွဲခံရသူရဲ့နေအိမ်အဆောက်အုံတွေကိုချိတ်ပိတ်သိမ်းယူခွင့်ရှိပါတယ်ချင်းမြေအတွင်းထန်တလန်မင်းတက်ဖလန်းစတဲ့မြို့တွေမှာဒေသခံကာကွယ်ရေးတပ်တွေအားကောင်းပြီးတော့စစ်ကောင်စီနဲ့တိုက်ပွဲတွေကဇက်တိုက်ဆုလို့ရှိနေပါတယ်။အောက်တိုဘာလ29ရက်နေ့ကလည်းချင်းမြေနယ်ထန်တလန်မြို့ကခရစ်ယာန်ဘုရားရှိခိုးကျောင်းနှစ်ကျောင်းပါဝင်အင်ချီတရားကျော်မိလောင်ပျက်စီးသွားတဲ့ကိစ္စဟာစစ်ကောင်စီတပ်တွေကမရှုမှုဖြစ်တယ်လို့ဒေသခံတွေရောလူခွင့်ရေးဖွဲ့တွေကပါယူဆကြပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒါကိုညှင်းဆုပ်ပြီးတော့တိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာဒေသခံကာကွယ်ရေးအဖွဲ့တွေကမိရှုဖျက်ဆီးမှုတွေရှိတယ်ဆိုပြီးတံပြန်ဆွဆဲပါတယ်ဒါပေမဲ့လည်းဒီနေ့မှာတော့မီးရှို့မှုဖြစ်နေတဲ့ချိန်ထန်တလန်မြို့ကိုအပေါ်စီးကနေပြီးတော့ကောင်းကင် drone နဲ့ရိုက်ထားတဲ့ဗီဒီယိုတွေလူမှုကွန်ရက်မှာထွက်ပေါ်လာပြီးတော့ဒါဟာမြန်မာစစ်တပ်ကမီးရှို့တာဆိုပြီးတော့တက်အပ်ပြောဆိုမှုတွေလည်းရှိလာပြန်ပါတယ်။ကရင်မြို့သားစီယုံ KNU ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့ထန်တလန်ဖြစ်ရဟာကရင်ပြည်နယ်အတွင်းကရင်လူစုတွေ့ကြုံခဲ့မှုတဲ့မြန်မာတပ်မတော်ရဲ့ဖြတ်လေးပြစစ်စင်ရေးကိုပြန်ပြီးတော့အမှတ်ရစရာဖြစ်တယ်ဆိုပြီးတော့ချင်းလူစုနဲ့သူတို့ရပ်တည်နေကြောင်းကိုဖော်ပြထားပါတယ်ခင်ဗျာ
။တာလီဘန်တို့ရဲ့ဦးဆောင်ဘာသာရေးကောင်းဆောင်
ဒီ Habitula Hacken အကန်ဇာရာဟာကနဒါမျိုးတောင်ဘက်မှာထောက်ခံသူတွေကိုအခုတနင်္လာနေ့မှာမိခွန်ပြောကြားခဲ့ပါတယ်။တာလီဘန်အဖွဲ့က2016ခုနှစ်ကအာဏာရယူခဲ့ပြီးကတည်းကသူ့ရဲ့ပထမဦးဆုံးလူရှေ့ထွက်မိခွန်ပြောတာလည်းဖြစ်ပါတယ်။အကန်ဇာရာအနေနဲ့2016ခုနှစ်ကအစ္စလာမ်လှုပ်ရှားမှုရဲ့ဘာသာရေးအကြီးအကဲဖြစ်ခဲ့ပေမဲ့လည်းအောက်ကလတာလီဘန်တို့အာဖဂန်မှာအာဏာရပြီးတဲ့အချိန်အောင်တတိချာနေထိုင်တတ်တဲ့ခေါင်းဆောင်တူဖြစ်ပါတယ်။အာဖဂန်ဆိုးရွားတဲ့မှာသူ့ရဲ့တူသိနေထိုင်မှုပေါ်မှာသူတေဆုံးသွားပြီလို့တော့ထင်မှတ်ချက်ပေးမှုတွေရှိခဲ့ပါတယ်။သူရဲ့ရဲရင်တဲ့စစ်သည်တွေနောက်လိုက်တွေကိုမိခုံပြောဖို့အတွက် Daray Alam Hakama ကိုသွားမယ်လို့တာလီဘန်အရာရှိတွေကပြီးခဲ့တဲ့စနေနေ့ကပြောခဲ့ပါတယ်။ဒီပွဲအတွက်လုံခြုံရေးတင်းကျပ်ထားပြီးဓာတ်ပုံဗီဒီယိုရိုက်ကူးတာတွေကိုလည်းကန့်သက်ထားပါတယ်။ သူရဲ့ဆယ်မိနစ်စာမိန့်ခွန်းအသံဖိုင်ကိုတာလီဘန်လူမှုမီဒီယာတွေမှာဖြန့်ဝေထားပါတယ်။သူမိန့်ခွန်းဟာနိုင်ငံရေးအဖွဲ့အစည်းတွေပေါ်မှာပြောဆိုထားတာမျိုးမရှိပေမဲ့တာလီဘန်ခေါင်းဆောင်မှုတွေဘုရားသခင်ရဲ့ကောင်းချီးပေးမှုတွေပေါ်ထုတ်ထားပါတယ်။အကန်ဟဇဒါကိုစစ်ရေးခေါင်းဆောင်မှုတွေဘာဒါရီယာဦးဆောင်မှုရွေးချယ်ထားတာလို့အတော်များများကယူဆကြတာပါ။အခုကြေညာချက်အရသူ့အနေနဲ့အစိုးရအသစ်တွေမှာအဓိကနေရာကပိုယူလာဖွယ်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
ဆူဒန်နိုင်ငံတွင်ဆန္ဒပြလူစုလူဝေးတွေအကြမ်းဖက်နှိမ်နှင်းခံပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့ဆရာနာသိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြသူတွေဟာမြို့တော်ခါတွန်းမှာအရန်အတားတွေလမ်းတွေပိတ်ဆို့ဆန္ဒပြကြပါရတယ်။အောက်တိုဘာလ25ရက်နေ့စစ်တပ်ကအာဏာသိမ်းလာကိုအာခံတဲ့ဆူဒန်လူထုရဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုတွေဟာအခုဆိုလို့ရှိရင်9ရက်မြောက်ရှိသွားပြီဖြစ်ပါတယ်။စင်ကြီးတို့ကတော့နိုင်ငံဟွမ်းမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာလက်မော်ကိုထွက်ခဲ့ကြပါတယ်။စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးအက်ဒူလ်ဖာသာအယ်ဘာဟန်ဟာအောက်တိုဘာလ25ရက်နေ့မှာအစိုးရကိုဖျက်သိမ်းပြီးတော့နိုင်ငံကိုအရေးပေါ်အခြေအနေဖြစ်ကြီးညာခဲ့တာပါ။ဒါ့အပြင်ဆူဒန်ရဲ့သားနိုင်ငံခေါင်းဆောင်တွေကိုလည်းသူကဖမ်းဆီးခဲ့ပါတယ်။အဲဒီနောက်နိုင်ငံတကာကပြင်းထန်တဲ့ဝေဖန်တုံ့ပြန်မှုတွေလှုပ်လာပြီးတော့အရက်သားအစိုးရကိုအာဏာပြန်လွှဲဖို့နဲ့ဆန္ဒပြသူတွေကိုထင်းသင်းသင်းကင်တွယ်ဖို့နိုင်ငံကြီးတွေကတောင်းဆိုနေကြပါတယ်။မနေ့ကစီနီဆန္ဒပြမှုတွင်ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်လူ3ဦးထက်မနည်းတစ်ဆုံးပြီးတော့လူ100ကျော်တန်ရခဲ့ပါတယ်။ဆန္ဒပြမှုတွေစကတဲ့ကဆိုရင်တော့တစ်ဆုံးသူဟာ11ဦးထက်မနည်းရှိသွားပြီဖြစ်ပါတယ်။ရဲဘက်ကတော့သူတို့ဘက်ကကြီးစစ်သုံးတာမျိုးတပ်ဖြတ်တာမျိုးမလုပ်ဘူးလို့ညှဉ်းဆန်းထားပါတယ်။ဆန္ဒပြသူတွေဟာဆူဒန်အလံတွေကိုဝှေ့ယမ်းမြို့ပေါ်တွေပေါ်တက်ပြီးတော့ဆွေးချွေအလူမရှိဆိုပြီးတော့ကြွေးကြော်ကန့်ကွက်ဆန္ဒပြကြတာပါ။အဲဒီမှာရဲတပ်ဖွဲ့ကမြေယိုဘုံကိုတုံးပြီးတော့လူစုခွဲခဲ့ပါတယ်။တစ်ဆုံးသူတွေဟာဥကောင်းရင်ပတ်နဲ့ဘိုက်နေရာတွေမှာတနက်ကြီးမှန်ထိမှန်တစ်ဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းတွေ့ထိတ်တန့်ရောက်တဲ့နေ့ကိုကိုသားညဦးနဲ့ကိုအောင်မြတ်သူတို့ပြောပြပေးကြတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေတွေမှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီကနေ့အတွက်ပတ်စင်ကဏ္ဍရီမတိုင်ခင်မှာအခုရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။အာဖရိကပင်လယ်တဲကလာပါမာကျွန်းပေါ်မှာတလကျော်ကြာအောင်ဒစိမ့်စိမ့်ပောက်ကွဲနေတဲ့မိတောင်ချော်တွေကြောင့်လူနေအိမ်တွေနဲ့စိုက်ခင်းတွေပျက်စီးကုန်ပြီးတော့လူပေါင်း6000ကျော်ကိုအရေးပေါ်ရွှေ့ပြောင်းမှုအမိန့်ထုတ်ထားပါတယ်။ဘေးလွရထွက်ပြေးပြီးတော့ကားတစီးပေါ်မှာတလကျော်ကြာအောင်နေထိုင်နေရတဲ့ငပြောစိုက်တောင်သူဇနီးမောင်နှံနှစ်ဦးအကြောင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါရှင်။
စပိန်ပိုင်းလာပါမာကျွန်းပေါ်မှာပြီးခဲ့တဲ့အောက်တိုဘာလ19ရက်ကကွန်ဘရီဘီယာမီးတောင်ပေါက်ကွဲခဲ့တာကြောင့်နေအိမ်တော်တော်များမီးတောင်ဝင်လာပါစက်တင်ဘာလတည်းကစပြီးတစားစားပေါက်ကွဲနေခဲ့တဲ့မီးတောင်ရဲ့ချော်ရည်စီးကြောင်းတွေကလာပါမာကျွန်းပေါ်ကမြေအိမ်က1800ကျော်နဲ့အဆောက်အဦ2000နီးပါးလောက်ကိုဖျက်ဆီးပစ်လိုက်ပြီးလူ9000လောက်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးထားပါတယ်အခုမီးတောင်ပေါက်ကွဲနေတဲ့လာပါမာကျွန်းမှာပြီးခဲ့တဲ့အပတ်တည်း 5.5 ပမာဏရှိတဲ့ငလင်လဲလှုပ်ကပ်ခဲ့ပါတယ်ငပြောစိုက်ပြသူလင်များအုပ်ကတော့ပြီးခဲ့တဲ့လကတည်းကစပြီးပေါက်ကွဲနေခဲ့တဲ့ကွန်ဘရီဘီယာမီးတောင်ရဲ့ချော်ရည်ပူတွေကြောင့်ဘေးလွတ်ရာကိုကားတစီးကွေးတကောင်နဲ့အတူရွှေ့ပြောင်းနေထိုင်ကြတာပါမဆုံးနိုင်တဲ့ဒုက္ခတွေကိုကင်မွန်တဲ့တိုနိုဂွန်ဇာလက်ကတော့အခုလိုပြောပါတယ
် Bueno de momento estamos haciendo la vida aquí pero vamos a ver la vida esto lo cumplimos nosotros
ခဏတပြုတ်တော့ဒီလိုပဲနေရမှာပေါ့ဗျာဒီကားကိုအပန်းဖြေခီးထွက်ဖို့ဝယ်ထားခဲ့တာအခုလိုဘေးလွတ်ရာကိုထွက်ပြေးဖို့ဝယ်ခဲ့တာတော့မဟုတ်ပါဘူးဒါပေမဲ့အခုဖြစ်လာခဲ့ပြီဆိုတော့ဒီကားကိုပဲတုံးရတော့တာပါကားထဲမှာကပကံစေးဖို့ဆင့်ပါတယ်ကော်ဖီဖြော်ဖို့မြူဖို့ကြောင်လေးပါတယ်ကျင်းတော့ကျင်းတယ်ဒါပေမဲ့ဝှက်ဖို့စားဖို့အစားသဖြင့်သူ့အကန့်နဲ့သူတော့ရှိပါတယ
်ဒီလိုရှောင်ရတင်ရလို့ဇနီးဖြစ်သူကတော့အတော်လေးပင်ပန်းနေရှာပါပြီအခုဆိုရင်တော့သူတို့ရဲ့လုပ်ငန်းထိခိုက်မှုတွေအပြင်အိုးအိမ်ဆုံးရှုံးသူတွေလည်းရှိနေတယ်လို့ဇနီးဖြစ်သူကာပီတယ်ဂရက်စ်ကပြောပါတယ
်Desde el primer momento estamos aquí desde que desalojaron
ချမတော်တော်လေးပင်ပန်းနေပြီရှင်မိတော်နဲ့ဝေးရကိုတော့ရောက်သွားပြီပေါ့ပြပူတွေကတော့နေရာအနှံ့မှာပဲတစ်ချိန်လုံးပဲဓာရီကိုရှင်းနေရတယ်ဘယ်လိုလုပ်ပြီးသဘာဝတရားကြီးကိုလွန်ဆန်နိုင်မှာလဲလေတဖြည်းဖြည်းအဆင်ပြေအောင်နေသွားရုံမှာပဲ
မိတော်ပညာရှင်တွေကတော့ကြောက်ရည်ပူတွေဘလောက်ကြကြဆက်ပြီးရှန်ထွက်နေမလဲဆိုတာကိုသူတို့မခတ်မနိုင်ဘူးလို့ပြောကြပါတယ
်porque aparte del volcán
isla ရေချမယောက်ျားမှာငပြောခင်းတွေရှိပါတယ်အခုအခြေအနေကြောင့်လုပ်ငန်းကိုထိခိုက်သွားတာပေါ့ချော်ရီပူတွေဘယ်နှကထွက်လာမလဲချမတို့မသိနိုင်ဘူးလေဒီကနေ့ဒီနားကနေပေါက်ထွက်လာပြီးနောက်တနေ့တခြားနေရာချော်ပေါက်တွေကနေလည်းထွက်လာတော့ထိတ်လိုက်ရပါတယ်သူတို့ရက်တန့်သွားဖို့ကိုပဲဆူတောင်းပေးနေရတယ်ပြီးတော့အိုးရင်ဆုံးရှုံးရတဲ့သူတွေအတွက်လည်းစိတ်မကောင်းပါဘူးရှင်
ပြောဆိုင်ပြည်သူလင်မယားကတော့ကားထဲချင်းချင်းကျက်ကျက်နေရတာတလားတင်းတင်းရှိနေပါပြီ။ဘေးလို့ရကိုထွက်ခွာကြဖို့အမိတ်ထုတ်ပြန်ပြီးနောက်ပိုင်းမှာသူတို့လင်မယားဟာဆွေမျိုးတွေရဲ့ယာကင်းထဲမှာအစောပိုင်းနေထိုင်ခဲ့ကြပြီးတော့အခုတော့ရေမီနင်းနဲ့အဆင်ပြေတဲ့ကားပကင်တစ်ခုထဲမှာနေထိုင်ပြီးအိမ်မေးသိစံတွေပါလက်ခံတဲ့တိုက်ခန်းတစ်ခုကိုရှာဖွေနေပါတယ်။ပိုင်ဆိုင်မှုတွေအလုံးဆုံးရှုံးသွားတဲ့အတွက်သူတို့ရဲ့အနာဂတ်ဟာခက်ခဲမယ်ဆိုရင်တော့ချော်ယီတွေရတက်သွားပြီးနောက်ပိုင်းကျရင်အရင်လိုဘဝမျိုးပြန်ရကျင်တယ်လို့မပြောတောင်းသူကြီးကတော့ညှင်းညူနေပါရယ်ခင်ဗျာ
ကိုအောင်မြတ်သူပါရှင်အခုဆက်ပြီးတော့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးကြပါရယ် American Outlook တော်နိုင်ငံသားဆက်ဆံရေးကော်မတီကပါတီနှစ်ရက်လုံးသဘောတူလိုက်တဲ့ Burma Bill မြမနိုင်ငံဆိုင်ရာဥပဒေမူကြမ်းအလားအလာကဘယ်လိုရှိနေပါသလဲဒီဥပဒေမူကြမ်းကို American လွှတ်တော်ကအတည်ပြုပြဋ္ဌာန်းနိုင်ရေးဦးဆောင်ကျူးပန်းနေတဲ့ Washington DC အခြေစိုက် Campaign for New Myanmar အဖွဲ့အကြံပေး Mike Hack ကိုမတ်အင်ဂျင်နိုင်ငံ Skype ကနေဆက်သွယ်မြင်ထားပါတယ်ရှင
် Hello Mike, welcome to the program.
Hi, yeah, thanks for having me. We're really happy to be here.
Thank you. So first of all,
okay, ပထမဆုံးမေးချင်တာက Burma Bill မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းရဲ့နောက်ဆုံးအခြေအနေဘယ်ဆင့်ကိုရောက်နေပြီလဲရှင်
Excellent question. Yeah, so it just passed through the House Foreign Affairs Committee.
ဒီဥပဒေမူကြမ်းကိုအောက်လွှတ်တော်နိုင်ငံသားရေးကော်မတီကအတည်ပြုလိုက်ပါပြီ။တညီတညွတ်တဲ့သဘောနဲ့တူခဲ့တဲ့အခြေအနေပါ။ဘယ်သူမှကန့်ကွက်တာမရှိပါဘူး။ဒါကြောင့် Republican တွေရော Democrat တွေရောအားလုံးကဒီဥပဒေမူကြမ်းကိုထောက်ခံတယ်လို့ပြောရမှာပါ။နောက်တစ်ဆင့်ကတော့အောက်လွှတ်တော်တစ်ခုလုံးကဆုံးဖြတ်ရမယ့်အဆင့်ရောက်နေပါပြီ။နောက်ပြီးဒီအချိန်မှာဥပဒေကျမ်းကိုပြင်ဆင်နိုင်တဲ့ကာလလည်းဖြစ်ပါတယ်ဒီတော့ဥပဒေမူကျမ်းကိုပြင်ဆင်သည်ဖြစ်စေမပြင်ဆင်သည်ဖြစ်စေအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဆိုတော့ဒီမိုကရက်ပါတီခေါင်းဆောင်တွေရဲ့အပေါ်မှာမူတည်နေပါတယ်ဒါကြောင့်အောက်လွှတ်တော်ဥက္ကဋ္ဌပလိုစီအနေနဲ့ကယ်လီဖိုးနီးယားပြည်နယ်နဲ့စတန်နီဟိုယာနေတဲ့မယ်ရီလန်းပြည်နယ်မှာနေထိုင်ကြတဲ့မြန်မာနဲ့တိုင်းရင်းသားတွေအနေနဲ့ဒီဥပဒေမူကျမ်းပြင်ဆင်ရေးသေးချာအောင်သူတို့ရဲ့စံနာတွေထုတ်ပေါ်ပြသင့်ပါတယ်။နောက်ပြီးတော့ဒီဥပဒေမူကြားနဲ့ပတ်သက်လို့စိုးရိမ်ပူပန်နေသူတွေအနေနဲ့သူတို့ပြင်ဆင်လိုတဲ့အချက်တွေကိုအထက်လွှတ်တော်မှာစူးစမ်းမိတ်ဆက်ဖို့အချိန်ရောက်နေပါပြီ။ဒါပေမဲ့လည်းအထက်လွှတ်တော်မှာတော့အချိန်အနေတွေသိပ်အားရစရာမကောင်းပါဘူး။ Republican တွေဘက်ကလက်မှတ်ထိုးဖို့ညှင်းဆုံနေစေဖြစ်ပါတယ်။ဒါကြောင့်အထက်လွှတ်တော်နိုင်ငံသားရေးကော်မတီမှာပဲဥပဒေကြမ်းကတက်နေပါတယ်။သူတို့မကြိုက်တဲ့အချက်တွေကိုဒီဥပဒေဂျန်တဲ့ကနေပယ်ထုတ်ဖို့လိုလားနေပါတယ်။ဒါကြောင့်အထက်လွှတ်တော်မှာဘလို့တွေညှိနှိုင်းကြမလဲဆိုတာကျွန်တော်တို့စောင့်နေစေပါ။အထူးသဖြင့်အထက်လွှတ်တော်မှာဒီဥပဒေမူကြမ်းအတည်ပြုဖို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်ဘော့ဘ်မန်နဒီစ်ကအရေးကြီးလာဖို့ရှိပါတယ်။တချို့ကတော့သိပါလိမ့်မယ်။ဘာမာဘီလ်အစောပိုင်းမှာဗာရှင်းကို2019ခုနှစ်ကစတင်တင်သွင်းတဲ့အချိန်မှာအောက်လွှတ်တော်မှာပြဿနာမရှိခဲ့ပေမဲ့အထက်လွှတ်တော်မှာပိတ်ဆို့ခံရပြီးမဲခွဲဆုံးဖြတ်တဲ့အဆင့်တောင်မရောက်ခဲ့ပါဘူး။ဒါကြောင့်ဒီလိုအန်ဒီယံမျိုးကျွန်တော်တို့ထပ်ပြီးရင်ဆိုင်နေရပါတယ်။ဒါကြောင့်လဲကျွန်တော်အခု Texas ပြည်နယ်ကိုရောက်နေပြီး Republican တွေရဲ့ပြည်နယ်တွေမှာတက်ဆိုင်တဲ့လူတွေနဲ့တွေ့ဆုံရှင်းပြနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ဖို့ကျွန်တော်တို့ကြိုးစားရမှာပါ။
So I would like to clarify that you know Burma Bill which is a bipartisan
party ni along ga tabor tu nyi mu ya thare di upade mu chan ko athet lut daw ma shi de republican dwe bak ga alwe de ku tabor ma tu nai na ba chaung le shin adika ba achet dwe le shin
yeah the republican offices and it's mostly Todd Young in Indiana that's been leading
Republican ဘက်ကအထူးသဖြင့်အင်ဒီယားနာပြည်နယ်ကအထက်လွှတ်တော်မှ Todd Young ဘက်ကအဆင်မပြေဖြစ်နေတာပါ။ကျန်တဲ့ Republican အမတ်အများစုကတော့ဒီဥပဒေကြမ်းနဲ့ပတ်သက်လို့သိပ်ပြီးပြဿနာမရှိကြပါဘူး။ဒါပေမဲ့လည်းသူတို့က Todd Young နောက်ကိုလိုက်ကြမှာဆိုတော့ Todd Young ရုံးကဒီဥပဒေကြမ်းနဲ့မှပါတဲ့အချက်တချို့နဲ့ပတ်သက်လို့သဘောမတူတာတွေရှိနေပါတယ်။အဲ့ဒါကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအတွက်အသုံးစရိတ်ကိုလိုအပ်သလောက်သုံးစွဲဖို့ဆိုတဲ့အချက်ပေါ်မှာ Todd Young ကအဲ့ဒီလူမျိုးမတတ်မှတ်ပဲ ဘတ်ဂျက်အတိအကျပြဋ္ဌာန်းဖို့ဒေါ်လာတန်း223ဆွဲဖို့သတ်မှတ်အဆိုပြုထားပါတယ်။ဒါကိုတောင်းတချို့ Republican အမတ်တွေကအယံများတယ်လို့ပြောနေကြတော့မှာပဲ။ဒါပေမဲ့အားလုံးသိကြတဲ့အတိုင်းပဲမြန်မာနယ်စပ်ကရိုဟင်ဂျာဒုက္ခသည်အကြက်အတဲ့မှာဒီနှစ်အတွက်ဒေါ်လာတန်း180ပြီးတော့နောက်ထပ်ဒေါ်လာတန်း50ကိုအမေရိကန်အစိုးရကသုံးစွဲထားပြီးဖြစ်ပါတယ်။အဲ့ဒီတော့ဒေါ်လာတန်း220ကိုမြန်မာနိုင်ငံအတွက်သုံးစွဲဖို့ဆိုတာများပြားတဲ့ပမာဏမဟုတ်ပါဘူး။ဒုတိယအချက်ကတော့ Republican တွေဘက်ကစိုးရိမ်နေတာကဥပဒေကြမ်းတဲ့မှာမြန်မာရေနံနဲ့သဘာဝတန်းွေလုပ်ငန်းနာမည်အတိအကျဖော်ပြထားတဲ့ကိစ္စပါ။အထူးသဖြင့် Todd Yan ရဲ့ယုံကထောက်ပြတာကဒဏ်ခတ်ရေးယူရမယ့်ကုမ္ပဏီတွေအတွက်သတ်မှတ်ချက်တွေကိုပြဋ္ဌာန်းသင့်ပြီးကုမ္ပဏီနာမည်အတိအကျမသတ်မှတ်သင့်ဘူးဆိုတဲ့အချက်ပါပဲကျွန်တော်တို့ဘက်ကလည်းသူတို့ကိုပြန်ပြီးရှင်းပြနေတာကသမရလုပ်ပိုင်ခွင့်အနေနဲ့မြမရေနံနဲ့သဘာဝတန်းွေကိုပိတ်ဆို့အရေးယူနိုင်စွမ်းရှိပေမဲ့ဒါကိုသူတို့ကမလုပ်ဆောင်ခဲ့ကြပါဘူးဒါကြောင့်အထက်လွှတ်တော်ရဲ့တွန်းအားပေးမှုကိုတကယ်လိုအပ်နေပါတယ်နောက်ပြီးကျွန်တော်တို့ထောက်ပြနေတာကဒါကတကယ်ကုမ္ပဏီအစ်စ်အမှန်မဟုတ်ဘဲမြမစစ်တပ်ထိန်းချုပ်ထားတာပါဒါကြောင့်ဒီနာမည်ကိုဥပဒေကြမ်းထဲမှာထည့်သွင်းဖို့လိုအပ်တယ်လို့ရှင်းပြထားပါတယ်။တတိယတစ်ချက်ကတော့ပုဂ္ဂိုလ်ရေးဆန်တဲ့ကိစ္စလို့ပြောရမှာပါ။ဒီမိုကရက်အထက်လွှတ်တော်အမတ်ကာဒင်းကဒီဥပဒေကြမ်းကိုမြန်မြန်ဆန်ဆန်မိတ်ဆက်ခဲ့တာဟာသူတို့ကိုလစ်လျူရှုတယ်လို့ Republican တွေဘက်ကမြင်ကြပါတယ်။သူတို့ကိုအချိန်ပေးသင့်တယ်လို့ယူဆကြပါတယ်။ဒါကြောင့်ဒီအချက်၃ချက်နဲ့နောက်အင်ဒီယားနာပြည်နယ်အထက်လွှတ်တော်အမတ်ကဒီဥပဒေမူကြမ်းနဲ့ပတ်သက်လို့အဓိကဖြစ်နေတော့အခုအချိန်ထိအထက်လွှတ်တော်မှမဆွေးနွေးဖြစ်သေးပါဘူ
း So how about the Republican
အဲ့တော့ Republican လူနည်းစုခေါင်းဆောင် Mitch McConnell ကရောဒီတစ်ခါဥပဒေကြမ်းပေါ်မှာသူ့အမြင်ဘယ်လိုရှိလဲရှင
် Yeah his Mitch
လူနည်းစုခေါင်းဆောင် Mitch McConnell ကတော့ဒီဥပဒေကြမ်းနဲ့ပတ်သက်ရင်ရေဘူးရအားဖြင့်သူတို့ကအဓိကတင်သွင်းသူမဟုတ်ပါဘူးနောက်ပူတဲ့တင်တဲ့အแทမှာလဲမပါပါဘူး။နောက်အထက်လွှတ်တော်ဒီမိုကရက်လူများစုခေါင်းဆောင်ချက်ရှက်ကမာကလဲဒီအတိုင်းပါပဲ။မစ်ချ်မက်ကော်နယ်အနေနဲ့သမိုင်းကြောင်းအရမြမဒီမိုကရေစီကိုအလွန်ထောက်ခံခဲ့ပေမဲ့လဲအခုဥပဒေကြမ်းပြဋ္ဌာန်းနိုင်ဖို့နောက်ွယ်ကနေအများသိအောင်သူဩဇာကိုအတုံးချထုတ်ပြောတာမျိုးမရှိသေးပါဘူး။ဒါပေမဲ့တည်ထောင်တွဲဆုံမှုတွေမှာတော့ဒီဥပဒေကြမ်းကိုဆောင်ရွက်ဖို့အချက်ပြတယ်လို့ကျွန်တော်တို့ကြားရပါတယ်။ဒါကဖြစ်နိုင်ပါတယ်။ဒါပေမဲ့ဒီဥပဒေကြမ်းကိစ္စမှာအထက်လွှတ်တော်နိုင်ငံသားရေးကော်မတီကပဲဆုံးဖြတ်ဖို့သူ့ကိုလွှဲထားပါတယ်။အထူးသဖြင့်အထက်လွှတ်တော်မှာဥပဒေမူကြမ်းကိုဒီမိုကရက်နဲ့ပူးတွဲတင်သွင်းမဲ့ Todd Yan အပေါ်မှာမူတည်နေပါတယ်။
So, you know, here
အခုဆိုရင် American ပြည်ထောင်စုမှာရှိတဲ့မြန်မာနဲ့တိုင်းရင်းသားຫນွေဘွားတွေကဒီဥပဒေကြမ်းကိုပြင်ဆင်ဖို့တောင်းဆိုထားတာတွေလည်းရှိပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိအမှတ်ပြုဖို့နောက်စစ်အုပ်စုရဲ့ဝင်ငွေတွေကိုဖျက်တောက်နိုင်ရေးပိုပြီးပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေပြဌာန်းဖို့စတဲ့အချက်တွေထည့်သွင်းပေးဖို့တောင်းဆိုထားတာတွေ့ရပါတယ်။အဲ့တော့ဒီဥပဒေကြမ်းကိုပြင်ဆင်နိုင်မယ့်အလားအလာရောရှိမလားရှင်။Now ဒီလိုပြင်ဆင်ဖို့ဆိုရင်ရောအချိန်ဘယ်လောက်ထိကြာနိုင်မလဲ
It's possible to amend it. I would hope that
ဥပဒေကြမ်းကိုပြင်ဆင်ဖို့အလားအလာဖြစ်နိုင်ပါတယ်။ဥပဒေကြမ်းမှာပါတဲ့စီးပွားရေးပိတ်ဆို့မှုအချက်မှာအရေးအကြီးဆုံးကမြမရေနံနဲ့သဘာဝတန်းွေလုပ်ငန်းအပေါ်ချမှတ်မဲ့ကိစ္စကိုထိရောက်ပြင်းထန်တဲ့အသုံးအနှုန်းတွေတုံးလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။အဲ့ဒီမှာဖော်ပြထားတာကအမေရိကန်နိုင်ငံသားရေးဌာနရဲ့ဆုံးဖြတ်ချက်အပေါ်မှာပဲမူတည်နေတဲ့အခြေအနေမျိုးရေးထားတာပါဒီအချက်ကိုလည်း Republican တွေဘက်ကအဓိကစန့်ကျင်နေတာဖြစ်တော့အပြင်းအထန်တိုက်ရမယ့်အနေအထားဖြစ်နေပါတယ်ဒါကလည်းထိုက်တန်တဲ့တိုက်ပွဲတစ်ခုလို့ကျွန်တော်မြင်ပါတယ
် Yeah so how about to recognize NUG National
ရှိရင် NUG ကိုတရားဝင်အစိုးရဖြစ်ပေါ့နော်အမေရိကန်ကအတိမတ်ပြည်ရေးကိစ္စမှာဘလို့အခြေအနေရှိနေလဲရှင်တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုကိုနိုင်ကဗင်နီဇွဲလားနဲ့ပတ်သက်လို့အတွေ့အကြုံရှိထားတဲ့ခါကြတော့အခုမြန်မာကိစ္စမှာမျှော်လင့်ချက်ဘလို့ရှိနိုင်မလဲရှင
် I think there is hope
NUG ကိုအဓိကအစိုးရအဖြစ်အတိမတ်ပြည်ရေးရေရှည်အတွက်တော့မျှော်လင့်ချက်ရှိပါတယ်အစည်းအဝေးတိုင်းမှာရော Washington Post သတင်းစာမှာရောစောင်းပါအနေနဲ့ NUG ကိုအစိုးရအဖြစ်အသိအမှတ်ပြုရေး ကျွန်တော်ရေးသားခဲ့တာမျိုးအများရန်ပြင်းပြင်းထန်ထန်တိုက်တွန်းတောင်းဆိုနေတာမျိုးရှိပါတယ်။ဒါပေမဲ့ဥပဒေကြမ်းရေးဆွဲသူတွေအထက်လွှတ်တော်အမတ်တွေကိုယ်စားလှယ်တွေဘက်ကဒါနဲ့ပတ်သက်လို့တွန့်ဆုတ်နေတာတွေကျွန်တော်တို့တွေ့ရပါတယ်။ဒါပါကြောင့်လဲဆိုရင်နိုင်ငံသားရေးဌာနကနေသူတို့ပြန်ကြားတဲ့အချက်တွေနဲ့ဒီအပေါ်မှာနိုင်ငံသားရေးဌာနဘက်ကို NUG ကိုအတိမတ်ပြုဖို့လွှတ်တော်ကပြန်ပြီးဖိအားမပေးချင်တာလဲပါပါတယ်။ဒါကြောင့်အားလုံးသိတဲ့အတိုင်းပြင်သစ်လွှတ်တော်က NUG ကိုအစိုးရအဖြစ်အတိမတ်ပြုလိုက်တဲ့အချက်ကအမေရိကန်လွှတ်တော်ကိုလည်းဖိအားပေးတဲ့နေရာမှာအထောက်အကူဖြစ်စေမှာသိကြပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာအမေရိကန်လွှတ်တော်နဲ့အစိုးရကိုဘယ်လောက်အထိတွန်းအားပေးနိုင်မလဲဆိုတာအတိအကျမပြောနိုင်ပါဘူး။ဘာကြောင့်လဲဆိုတော့နိုင်ငံသားရေးဌာနကအကြောင်းအကျိုးအဆက်တွေကိုရှင်းပြထားလို့ဖြစ်ပါတယ်။တကယ်လို့ဒီတစ်ချိန်ဥပဒေကြမ်းကိုအတည်ပြုရမှာအဲ့ဒီအချက်မပါခဲ့ရင်တောင်း NUG အစိုးရကိုအစိုးရအဖြစ်အသိအမှတ်ပြုရေးနောက်ထပ်ဥပဒေကြမ်းတစ်ခုတတ်တတ်အနေနဲ့ရေးဆွဲပြဋ္ဌာန်းဖို့ကျွန်တော်တို့ဖိအားပေးသင့်ပါတယ်။ဒါကြောင့်အခုဥပဒေမူကြမ်းထဲမှာထည့်သွင်းတာထက်ဒီအချက်ကိုနောက်ထပ်ဥပဒေကြမ်းတစ်ခုအနေနဲ့တတရေးဆွဲပြဋ္ဌာန်းဖို့ကြိုးစားတာကနိုင်ငံရေးအရာပို့ပြီးလက်တွေ့ကျတယ်လို့ကျွန်တော်မြင်ပါတယ်။အခုလက်ရှိအောက်လွှတ်တော်မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုအဆုံးရှုံးခံလို့မရပါဘူး။ဒီလိုဆုံးရှုံးသွားရင်ရေရှည်မှာ NUG ကိုအစိုးရအဖြစ်အသိအမှတ်ပြုရေးကိစ္စကိုလည်းအထောက်အကူပေးမှာမဟုတ်ပါဘူး။ဒီတော့အထက်နဲ့အောက်လွှတ်တော်အမတ်တွေကဒီဥပဒေကြမ်းကိုအောင်အောင်မြင်မြင်ပြဋ္ဌာန်းလို့ကြပါတယ်။ကျွန်တော်တို့ဒီတစ်ချိန်အောင်မြင်မှုရရင်ရေရှည်အတွက်နောက်ထပ်အောင်မြင်မှုတွေကိုရဖို့အထောက်အကူပြုမှာဖြစ်ပါတယ်
။ What do you think when the
Bama Bay ကိုပြဋ္ဌာန်းအတည်ပြုဖို့ကဘယ်တော့လောက်ဖြစ်လာနိုင်မလဲရှင့
်။ That's a great question. I mean, I think in the house it can be very
ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာမကြခင်ကအတည်ပြုတော့မယ်လို့ကျွန်တော်ထင်ပါတယ်။သက်ဆိုင်ရာအောက်လွှတ်တော်အမတ်တွေရဲ့ပြည်နယ်တွေမှာလည်းလူတိုင်းကဒီဥပဒေမူကြမ်းကိုအမြန်ဆုံးကင်တွယ်ဖို့တောင်းဆိုနေကြတယ်လို့ကျွန်တော်ထင်ပါတယ်။အခုလိုပြည်နယ်အလိုက်လွတ်တော်အမတ်တွေကိုတိုက်တွန်းတောင်းဆိုကြတဲ့ရလတ်ကဒီအချိန်မှာတကယ်ကိုကြီးမားပါတယ်။အထက်လွတ်တော်မှာ Republican နဲ့ Democrat တွေအကြားအပြန်အလှန်ညှိနှိုင်းနေရဆဲဖြစ်ပါတယ်။ Republican တွေဘက်ကသူတို့လိုချင်တဲ့အချက်မရမချင်းစိုင်းထားဖို့လိုလားနေပါတယ်။ Democrat တွေဘက်ကရှေ့ဆက်သွားဖို့ကြိုးစားနေပါတယ်။ဒါကြောင့်သက်ဆိုင်ရာအထက်လွတ်တော်အမတ်တွေကိုဖုန်းနဲ့ခေါ်ဆိုဖိအားပေးတောင်းဆိုကြမယ်ဆိုရင်အရန်ကိုအကျိုးရှိမယ်လို့ကျွန်တော်မြင်ပါတယ်။ဘယ်တော့မှဆုံးဖြတ်ကြမလဲဆိုတဲ့အချိန်ကိုမသိရပေမဲ့အထက်လွတ်တော်မှာအပြန်အလှန်ညှိနှိုင်းမှုတွေကနေရလတ်ထွက်အောင်မဖြစ်မနေလုပ်ရမှာပါ။အထူးသဖြင့်အထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌနယူးဂျာစီပြည်နယ်ဒီမိုကရက်လွတ်တော်မှဘော့ဘ်မန်ဒီတ်ကအဓိကအခန်းမှာရှိနေပါတယ်။အထက်လွတ်တော်မှာဒီဥပဒေကြမ်းကိုအမြန်ဆုံးတင်သွင်းနိုင်ရေးအရေးကြီးနေပါတယ်တကယ်လို့မလုံနိုင်ဘူးဆိုရင်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ရေးမသေးကြတဲ့အနေအထားမှာရှိနေပါတယ
် So my final question is
နောက်ဆုံးမေးချင်တာကတော့ဒီဥပဒေကြမ်းမှာမြန်မာနိုင်ငံအတွက်အကျိုးရှိစေမယ့်အဓိကအရေးကြီးတဲ့အချက်တွေကဘာတွေလဲရှင
် Yeah humanitarian is
Okay ဒါတွေကတော့နှစ်စဉ်လူသားချင်းစာနာထောက်ထားမှုအကူအညီတွေအတွက်ဒေါ်လာတန်း220 Now ဒီမိုကရေစီရေးအတွက်ဒေါ်လာတန်း50ကို9နှစ်စာပေးဖို့သတ်မှတ်ထားတာပါမြမရေနံနဲ့တဘာဝတန်းွေလုပ်ငန်းပေးဆို့ရေးယူဖို့ကိစ္စမှာလဲဒဏ်ခတ်ရေးယူဖို့တွန်းအားပေးထားတာအခြားအရှနိုင်ငံတွေနဲ့ညှိနှိုင်းဆက်သွယ်ဆောင်ရွက်ဖို့မြမနိုင်ငံဆိုင်ရာအစစ်မြေမူဝါဒညှိနှိုင်းရေးမှူးတယောက်ထားဖို့ပြီးတော့မြမစစ်တပ်ကဂျနိုဆိုက်လိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတာအမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့လူခွင့်ချုပ်ပေါက်မှုတွေမှာတာဝန်ခံမှုတာဝန်ယူမှုစတာတွေကိုပြဋ္ဌာန်းမှုအချက်တွေဟာအဓိကအစိတ်အပိုင်းတွေလို့ကျွန်တော်မြင်ပါတယ
် Thank you Mike for taking your time with us
Yeah thanks so much I really appreciate your time
မင်းချင်းနိုင်ဆက်သွင်းမြင်မြင်ထားရပါရှင်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင
် VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို အီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ဒီရီရဲ့တနင်္လာနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ1925 32နဲ့လိုင်းလက်မီတာ190ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါရရှင်။အခုဒုတိယပိုင်းနာယီဝက်မှာတော့မီဒီယာမြင်ကွင်းတတင်းတွေကသူတာအစီအစဉ်နဲ့မြန်မာပြည်မှပေးစာများစတဲ့အစီအစဉ်လေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီသတင်းပတ်မီဒီယာမြင်ကွင်းမှာသတင်းရယူခွင့်နဲ့ပတ်သက်လို့မအေးတန်နာကျော်နဲ့အတူကိုပြည်သွေးနိုင်တို့ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်မီဒီယာမြင်ကွင်းအစီအစဉ်မှာတော့မြန်မာနိုင်ငံတွင်းမှာကြုံတွေ့နေရတဲ့သတင်းရယူပိုင်ခွင့်အနေအထားတွေကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအမှုဖွင့်ပြီးမှဖမ်းရမှာကိုဖမ်းပြီးမှအမှုဖွင့်တာဒီအမှုငါနဲ့မဆိုင်ဘူးလို့ဖမ်းစီထိန်သိမ်းတရားစွဲဆိုခြင်းခံနေရတဲ့နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်ကတရားရုံးမှာထွက်ဆိုတယ်လို့လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Facebook မှာပြန့်နှံ့နေတာကိုတွေ့မြင်ရပါတယ်အဲ့ဒီလိုပြန့်နှံ့နေပေမဲ့လို့သမ္မတကြီးဒီလိုပြောတာသေချာသလားဒီသတင်းကအမှန်လားဘယ်လိုထွက်ပေါ်လာတာလဲဆိုတာတော့ဘယ်လိုမှအတည်ပြုလို့မရနိုင်ပြန်ပါဘူးဘယ်လိုပဲဖြစ်ဖြစ်ဒီသတင်းကိုတော့လူတွေကသဘောကျနှစ်ချိုက်စွာဖြန့်ဝေနေကြတာကိုတွေ့နေရပါတယ်အမှန်တော့ဒီလိုသတင်းတွေမှန်ဟုတ်မဟုတ်ဆိုတာတာဝန်ရှိသူတွေတက်ဆိုင်ရာတွေကထုတ်ပြန်ကြအတည်ပြုကြရမှာဖြစ်ပါတယ်အခုသမ္မတကြီးဝင်းမြင့်ပြောတယ်ဆိုတဲ့သတင်းမျိုးအပါအဝင်တရခွင်ကသတင်းတွေကိုသတင်းတောက်တွေမီဒီယာတွေအနေနဲ့တက်ရောက်သတင်းယူခွင့်ရှိရမှာလည်းဖြစ်ပါတယ်အခုတော့သတင်းယူခွင့်လည်းမပေးတက်ဆိုင်ရာအဖွဲ့အစည်းတွေကလည်းသတင်းထုတ်ပြန်မှုတွေမလုပ်တဲ့အပြင်သမရနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တို့ရဲ့အကျိုးဆောင်ရှေ့နေကြီးတွေကိုပါတရခွင့်ကအကြောင်းတွေကိုပြင်ပလူပုဂ္ဂိုလ်အဖွဲ့အစည်းသတင်းဌာနတွေကိုမပြောဆိုရဘူးလို့ပုံမှန်144ထုတ်ပြန်ပိတ်ပင်လိုက်တော့သတင်းရရှိနိုင်ဖို့ဆိုတာဘယ်လောက်ခက်တဲ့ကိစ္စလဲမြင်သာလှပါတယ
်ဟုတ်ပါတယ်တကယ်တော့ဒီမှုဟာတနိုင်ငံလုံးနဲ့သက်ဆိုင်နေပြည်သူတရက်လုံးကစိတ်ဝင်စားတဲ့နိုင်ငံတကာကလည်းစောင့်ကြည့်နေတဲ့အမှုပါပြီးတော့ဒီလိုအမှုဟာသီးသန့်တရားရုံးမှာလှုပ်ဝက်စစ်ဆေးစရာလည်းမဟုတ်ပါဘူးအများပြည်သူရှေ့မှောက်မှာတရားစီရင်တဲ့ Open Court ဖြစ်ရမှာပါအများပြည်သူလက်မခံတဲ့2008အခြေခံဥပဒေစစ်ကောင်စီကအလေးထားကာကွယ်စောင့်ရှောက်နေပါတယ်ဆိုတော့2008အခြေခံဥပဒေရဲ့အခန်း1နိုင်ငံတော်အခြေခံမူများရဲ့အပိုက်19မှာတော့မှတရားစီရင်ရေးမူများအဖြစ်အခုလိုသတ်မှတ်ထားတာတွေ့ရပါမယ်။ကာကြီးဥပဒေနှစ်အညီလွတ်လပ်စွာတရားစီရင်ရေးခါခွေဥပဒေအရကန့်သက်ချက်များမှအပါပြည်သူ့ရှေ့မှောက်တွင်တရားစီရင်ရေးလို့ရှင်းရှင်းလင်းလင်းဖွဲ့ဆိုထားပါရည်။ဒါကိုကြည့်မယ်ဆိုရင်အခုနေပြည်တော်ကတရားရုံးဆိုတာဘလို့တရားရုံးမျိုးလဲအထူးပြောစရာမလိုလောက်တော့ပါဘူး
။ဖေဖော်ဝါရီတည့်ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သတင်းမီဒီယာတွေရပ်တည်ဖို့လည်းခက်ခဲသတင်းရယူဖို့လည်းခက်ခဲလာတာအလုံးသိပါအာဏာမသိငင်ကအခြေအနေတွေနဲ့အခုအခြေအနေတွေကတော့ခြားနားလွန်းလှပါတယ်။သမရအင်ဒိုနီနဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲတွေလုပ်တယ်။သတင်းမီဒီယာသမားတွေနဲ့သမရအင်ဒိုကတာဝန်ရှိသူတွေဟာ Viber Messenger Group တွေလုပ်ထားကြတယ်။အချိန်နဲ့တပြေးညီဆက်သွယ်မေးမြန်းခွင့်ရနိုင်တဲ့အနေအထားမျိုးရှိခဲ့ပါတယ်။မေးခွန်းတွေအားလုံးကိုကြည်နပ်လောက်တဲ့အဖြစ်မရရင်တောင်မှသိကျင်တာကိုတော့လွတ်လွတ်လပ်လပ်မေးမြန်းနိုင်တဲ့အခွင့်အရေးရှိခဲ့ပါတယ်။ဒါအပြင်လွတ်တော်တွေကတဆင့်လဲသတင်းရယူနိုင်တဲ့အခွင့်အရေးတွေရှိပါတယ်အစိုးရနဲ့ဌာနဆိုင်ရာတွေစီကသာမဟုတ်ပါဘူးစီးပွားရေးသမားတွေပညာရှင်တွေနဲ့လူမှုအဖွဲ့အစည်းတွေစီကလည်းသတင်းတွေရယူနိုင်ကြပါတယ်ဒါပေမဲ့အဲ့ဒီလိုသတင်းရယူနိုင်မှုတွေဟာဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ပျောက်ဆုံးလို့သွားခဲ့ရပါတယ်အခုစကားဆက်လက်ထက်မှာသတင်းမှန်ပြန်ကြားရေးဆိုပြီး Viber Press အမီနဲ့သတင်းဌာနတွေကိုမေးမြန်းခွင့်ပေးနေတာတွေပြန်ကြားပေးနေတာတွေတော့ရှိပါတယ်ဒါပေမဲ့လည်းဖြည့်ခြင်းတဲ့မေကွန်းကုံမှရွေးဖြည့်သလိုစကားစလိုကြတရင်သမားအသွင်ဆောင် အလံရှုမေးခွန်းတွေနဲ့အဖြေတွေကများနေတာကိုတွေ့ရပါတယ်။တစ်ဖက်မှာလည်းမြန်မာပြည်ကသတင်းတောက်အများစုဟာစကားဆသတင်းပြန်ကြားရေးကိုလက်မခံဘဲတပိတ်မှောက်ထားတာတွေလည်းရှိပါတယ်။လောလောဆယ်သတင်းရယူနိုင်မှုခက်ခဲနေတဲ့အခြေအနေတွေကိုတော့ DBB ရဲ့ Editor တဦးဖြစ်တဲ့ဇမင်းမြအေးကအခုလိုပြောပြပါတယ်
။ကျမတို့မီဒီယာအနေနဲ့ပြောရမယ်ဆိုရင်တော့ပြဿနာရှိတယ်။ဘာလို့လဲဆိုတော့အထက်မှာကထုတ်လုပ်ခွင့်ကိုပိတ်လိုက်တယ်။ပြည်တွင်းမှာထုတ်လုပ်ခွင့်မပေးတော့ဘူးဆိုတဲ့အခါကျတော့လောက်လာတာဖြတ်သွားတယ်။နောက်တစ်ခုကသတင်းရမြက်ဘက်ကကြည့်တော့သူတို့ကလည်းပို့ပြီးတော့သတိထားသွားတယ်။တရားမဝင်တဲ့မီဒီယာတခုကိုပြောလို့ဖြစ်ပါမလားဆိုတာမျိုးတွေးတာရှိတာပေါ့နော်။ဆိုလိုတာကကျမတို့မှာအခက်အခဲရှိတယ်လို့သူတို့ဘက်မှာလည်းအခက်အခဲရှိတယ်။နောက်တစ်ခုကျတော့ဒီဆန္ဒပြတဲ့နေရာမှာသတင်းယူရတာကပို့ပြီးတော့အန္တရာယ်များတာပေါ့နော်။ဒီအာဏာသိမ်းပြီးကတည်းကသတင်းသမားအများစုကိုဒီရာဇသက်ကြီးဥပဒေပုံမှန်905ကာကြီးခါခွဲနဲ့ဆွဲတာရှိတယ်။နောက်တစ်ခုကကြတော့ဒီစခွန်တက်နေပေါ့နော်ဆွဲတာလေးရှိတယ်။နောက်တစ်ခုကဒီ CRPH တို့ NUG တို့နဲ့ဆက်သွယ်တဲ့အခါမှာအနေရများတယ်။ဒီမတရားသိမ်းကြေညာထားတဲ့ CRPH နဲ့ဆက်သွယ်လို့ရှိရင်ထောင်နဲ့220ကနေတည်တံတိချမှတ်မယ်လို့ကြေညာလိုက်တာရှိတယ်။အနေရများတာကတော့အသေးစားပဲ
။ဟုတ်ပါရဲ့ရှင်။အဲ့လိုမျိုးအနေရများသတင်းရယူဖို့ခက်ခဲတာတွေရဲ့အကျိုးဆက်တွေကလည်းများပါတယ်။သတင်းအချက်လက်တွေအကွဲအကွဲအပြားပြားတွေဖြစ်တာသတင်းမတွေပြန်တာမီဒီယာတွေကလူတွေဖြစ်စေခြင်းနဲ့ဆန္ဒနောက်ကိုလိုက်ကြတာမီဒီယာလို့ကိုမီဒီယာလို့မလုံးနိုင်ကြတော့ဘဲနဲ့ဘက်သဘောတွေနဲ့ယက်တီလာကြတာတချို့သတင်းသမားတွေကသတင်းရယူတာခက်ခဲတာအကြောင်းပြပြီးတော့သတင်းတည်ဆောက်မှုအပိုင်းကိုအလေးထားမလုပ်တော့တာတွေကြုံတွေ့လာရတယ်လို့အေဒါချုပ်တယောက်ကညီးပါတယ်တကယ်တော့ right to information RTI လို့ခေါ်တဲ့သတင်းအချက်လက်ရယူပိုင်ခွင့်ဆိုတာသတင်းသမားတွေအတွက်သာမဟုတ်ပါဘူးနိုင်ငံသားအတိုင်းနဲ့ဆိုင်တဲ့အခွင့်အရေးဖြစ်ပါတယ်သတင်းအချက်အလက်ရယူပိုင်ခွင့်ဆိုတာအစိုးရအဖွဲ့အစည်းဌာနတွေကထိန်းချုပ်ထားတဲ့သတင်းအချက်အလက်တွေကိုအများပြည်သူကတောင်းခံရယူပိုင်ခွင့်ရှိတာကိုဆိုလိုတာဖြစ်ပါတယ်။သတင်းအချက်အလက်ရယူပိုင်ခွင့် Right to Information RTI ဆိုတာလွန်ခဲ့တဲ့နှစ်ပေါင်း250လောက်ကတည်းကဆွေးနွေးနိုင်ငံမှာစပြီးတော့ပြဋ္ဌာန်းခဲ့တာပါ။အခုလက်ရှိအချိန်မှာလည်းကမ္ဘာမှာရှိတဲ့နိုင်ငံ130ကျော်မှာသတင်းအချက်အလက်ရယူပိုင်ခွင့်ဥပဒေပြဋ္ဌာန်းပေးတာပါ။အဲ့ဒီဥပဒေကကမ္ဘာလူဦးရေ80ရာခိုင်နှုန်းကျော်ကိုကိုစားပြုတယ်လို့သိရပါတယ်။ကျမတို့မြန်မာနိုင်ငံရဲ့အိန္ဒိချင်းအာရှနိုင်ငံတွေဖြစ်တဲ့ထိုင်းအင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာလည်းသတင်းအချက်အလက်ရယူပိုင်ခွင့်ဥပဒေတွေပြဋ္ဌာန်းပြီးပြီလို့သိရပါတယ်
။သတင်းရယူပိုင်ခွင့်ဆိုတာသရုပ်ထမှန်တမ်းဖြစ်တဲ့သတင်းမီဒီယာလောကအတွက်အသက်အမြတ်အရေးကြီးလာပါတယ်။သတင်းအချက်အလက်ရယူပိုင်ခွင့် RTI ဆိုတာကလည်းနိုင်ငံသားတိုင်းရရှိရမယ့်အခွင့်အရေးတရက်ပါဒီလိုပါပဲမြန်မာနိုင်ငံက1948ခုနှစ်ကတည်းကပါဝင်လက်မှတ်ရေးထိုးထားခဲ့တဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းအပိုက်19မှာလဲလူတိုင်းတွင်လွတ်လပ်စွာထင်မြင်ယူဆနိုင်ခွင့်နှင့်လွတ်လပ်စွာဖွင့်ဟဖော်ပြနိုင်ခွင့်ရှိသည်လို့အတိအလင်းရေးသားဖော်ပြထားပါတယ်ဒါပေမဲ့လို့သတင်းရယူပိုင်ခွင့်တွေသတင်းအချက်အလက်သိပိုင်ခွင့်တွေလွတ်လပ်စွာရေးသားထုတ်ဖော်ခွင့်စတဲ့လူသားတွေရဲ့အခြေခံရပိုင်ခွင့်တွေတနည်းအားဖြင့်လူ့အခွင့်အရေးတွေဟာဒီမိုကရေစီကျင့်သုံးတဲ့လူ့အခွင့်အရေးကိုလေးစားလိုက်နာအသိမှတ်ပြုတဲ့အစိုးရတွေရဲ့အောက်မှာသာရရှိခံစားနိုင်ကြမှာဖြစ်ပါတယ်။နိုင်ငံတော်အာဏာကိုလက်နက်အားကိုနဲ့သိမ်းပိုက်ထားတဲ့ဆရာနာရှင်အစိုးရတွေရဲ့အောက်မှာတော့ဒီလူ့အခွင့်အရေးတွေဟာပျောက်ဆုံးစိတ်သုံးလို့နေမှာသာဖြစ်ကြောင်းပါခင်ဗျာ။
မဲတနာကျော်နဲ့ကိုပြည်သွေးနိုင်တို့စီစဉ်တင်ဆက်တဲ့မီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ဆက်ချင်ပါတယ်နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကသုတဆိုတဲ့အစီအစဉ်ကိုရောမညညလွင်ကစီစဉ်တင်ဆက်ထားပါတယ်ရှင်
20အောက်တိုဘာလ31ရက်နေ့ကို World Cities Day ကမ္ဘာမျိုးပြများနေ့ဆိုပြီးကုလသမဂ္ဂကသတ်မှတ်ထားတာပါကမ္ဘာမျိုးပြများနေ့ဆိုတာကိုသတ်မှတ်ဖို့2013ခုနှစ်ကကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ထွေထွေညီလာခံမှာသဘောတူညီခဲ့ကြတာဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကမ္ဘာအနှံ့မှာရှိတဲ့မျိုးပြတည်ထောင်မှုတွေနဲ့မျိုးပြတည်တဲ့ဖွံ့ဖြိုးရေးတွေမှာကြုံတွေ့လာရနိုင်တဲ့အခြေအနေတွေအခက်အခဲတွေကိုသတိပြုလာကြဖို့နဲ့ပူပေါင်းဆွေးနွေးအဖြေရှာပြီးမြို့ပြတွေရေရှည်တည်တံ့ပြီးဖွံ့ဖြိုးမှုတွေရှိလာစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုကမ္ဘာမြို့ပြများနေ့အဖြစ်သတ်မှတ်ခဲ့ကြတာလည်းဖြစ်ပါတယ်အခု2021ခုနှစ်မှာကြာရောက်တဲ့ ကမ္ဘာမြို့ပြများနေရဲ့အဓိကဥတီရွယ်မှုခေါင်းစဉ်ကတော့တဘာဝဘေးအန္တရာယ်နဲ့မြို့ပြများလက်ရောညီထွေရှိနိုင်မှုဆိုတာပဲဖြစ်ပါတယ်။ကမ္ဘာပေါ်မှာမြို့တွေတော်တော်များများမှာနေထိုင်ကြတယ်။တန်ပေါင်းများစွာသောသူတွေဟာကမ္ဘာကြီးပုံတွေလာမှုနဲ့ဥရုယာတီပြောင်းလဲမှုတွေပင်လယ်ရင်မြစ်နှစ်ပြင်မြန်မာလာမှုတွေကြောင့်ကြုံတွေ့လာကြရတဲ့ရေကြီးမှုတွေ၊မုန်တိုင်းတွေ၊အင်တာနက်မြင့်မားတဲ့အ ဒီနေ့မှာအဲ့ဒီလိုတဘာဝဘေးအန္တရာယ်နဲ့မြို့ပြများလက်ရုံးညီထွေရှိနိုင်မှုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပကြရတယ်ဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့မြို့တွေအားလုံးတည်တံ့ခိုင်မာပြီးဖွံ့ဖြိုးတိုးတက်စေရေးဆိုတဲ့အခြေအနေကိုရောက်နိုင်ဖို့အဓိကပန်းနိုင်ခြင်းစတခုကိုလည်းကုလသမဂ္ဂကချမှတ်ထားပါတယ်။ဒီလိုတဘာဝဘေးအန္တရာယ်နဲ့လူသားတွေကြောင့်ဖြစ်ရတဲ့ပျက်စီးဆုံ Tokyo မြို့ American ပြည်ထောင်စုက Boston မြို့ New York မြို့ Houston မြို့ Dallas မြို့ Chicago မြို့ Australia နိုင်ငံက Sydney မြို့ Singapore Korea နိုင်ငံက Seoul မြို့နဲ့ပြင်သစ်နိုင်ငံက Paris မြို့တွေဖြစ်တယ်လို့မြို့ပြဆိုင်ရာသုတေသနအဖွဲ့ ICP ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ဒီလိုကမ္ဘာပေါ်မှာဖွံ့ဖြိုးတိုးတက်ပြီးနေချင်းစရာကောင်းတဲ့မြို့တွေရှိသလိုတဘာဝဘေးဒဏ်ကြောင့်ပဲဖြစ်ဖြစ်စစ်ဘေးစစ်ဒဏ်ကြောင့်ပဲဖြစ်ဖြစ်အခုအချိန်မှာကမ္ဘာပေါ်မှာနေထိုင်မှုမတင်ဆုံးမြို့တွေလည်းရှိပါတယ်။အဲ့ဒီမြို့တွေကတော့ Syria နိုင်ငံက Damascus မြို့ Nigeria နိုင်ငံက Lagos မြို့ Papua New Guinea က Port Moresby မြို့ Bangladesh နိုင်ငံက Dhaka မြို့ Algeria နိုင်ငံက Algiers မြို့လီဘီယာနိုင်ငံကထရီပိုလီမြို့ပါကစ္စတန်နိုင်ငံကကာရာချီမြို့ဇင်ဘာဘွေနိုင်ငံကဟာရဲမြို့ကင်မရွန်နိုင်ငံကဒိုလာမြို့နဲ့ဗင်နီဇွဲလာနိုင်ငံကကာရာကတ်မြို့တို့ပဲဖြစ်တယ်လို့ The Economist Intelligence Unit EIU ရဲ့သုတေသနအချက်လက်တွေမှာဖော်ပြထားပါတယ်ရှင
်မညညူလွင်ရဲ့သတင်းတွေကသုတအစီအစဉ်ပြီးအခုတော့မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုအလှည့်ပေးချင်ပါတယ်ရှင
်အားလုံးဘေးရနေကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမေတ္တာတိလက်ဆောင်မြန်မာသချင်းလေးတပုံးနဲ့လည်းဖြောပြေးပေးဦးမှာဖြစ်ပါတယ်။အခုအရင်ဦးဆုံးတော့ VOA သောရရှင်တွေအားလုံးတွေမင်္ဂလာရှိအောင်လို့ဆုတောင်းပေးလာတဲ့သောရရှင်ရဲ့မှတ်ချက်လေးတစ်ခုနဲ့စာချင်ပါတယ်။တဲ့နေကြီးညာပေးတာအတွက်ကျေးဇူးတင်ပါတယ် VA လို့ရေးလာတဲ့သူကတော့ဦးဆန်ဝေဖြစ်ပါတယ်သူက VA မိသားစုတွေအားလုံးကျန်းမာနေကြပါစေမြမပြည်သူပြည်သားတွေဘေးရန်ကင်းရှင်းပါစေမြမအရေးတော်ပုံအောင်မြင်ရမည်တဲ့ရေးလာပါတယ် VA စီစဉ်တွေကိုရေဒီယိုမရှိခင်ကတည်းကအခက်ခဲခဲတနေရာကိုတွားပြီးတော့နားထောင်ရတဲ့အချိန်ကစပြီးတော့အားပေးခဲ့တာပါလို့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်
1988ခုအရေးခင်ကာလကလေးက VOA BBC တို့ကိုအားကိုလာရတာကိုရေဒီယိုမရှိရေဒီယိုရှိတဲ့အေးရေလဲပင်လောက်ထိကူးသွားပြီးနားထောင်ရတာမမေ့နိုင်ပါဘူးမြမအတန်းနဲ့မြောက်ပြည်သတင်းတို့လည်းနားထောင်ဖြစ်ကြည့်ဖြစ်ပါတယ်တကက်ဘက်ဂရစ်မြေပြင်အခြေအနေသတင်းတွေနဲ့တူညီတာကဗမလိုက်တဲ့ VOA သတင်းတွေပါဒါကြောင့်အမြဲနားဆင်ကြည့်ရှုအားပေးနေပါတယ်VOA ဝိုင်းတော်သားများမြန်မာနိုင်ငံတော်သူနိုင်ငံတော်သားများကဘာသူကဘာသားများဘေးပြာဝေးကွာလူရဆန္ဒပြည့်ဝကြပါစေဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ပြောသလိုဘေးပြာဝေးကွာလူအင်ဆန္ဒပြည့်ကြဖို့အားလုံးဆုတောင်းနေကြမယ်ထင်ပါတယ်နော်အခုဆက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်လို့သောရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီတွေကတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ပြည်သူတယောက်ဆိုပြီးရေးလာတဲ့သောရရှင်ကတော့ရင်းနှောင်းကရေးလာတဲ့သူတွေလိုပဲကုလသမဂ္ဂဟောအားမလို့အားမရနဲ့ရေးလာတာပါ
။ VOA ကိုနားဆင်ကြည့်ရှုရလို့ကမ္ဘာသတင်းမြမသတင်းတွေကို ဒီကွေမြင်ကွေရှိခဲ့ပါတယ်ကျွန်တော်ပြောချင်တာကယူအန်နဲ့နိုင်ငံတကာကမြန်မာပြည်သူတွေရဲ့အသက်တွေဒေအိုအင်ပစ္စည်းတွေဖြည့်ဆည်းမိရှုံမှုတွေတွေ့နေမြင်နေရတာနဲ့ဘာဖြစ်လို့ဝင်ရောက်မလာသေးတာလဲဗျာဘယ်ချိန်ထိအသက်တွေအိုအင်ပစ္စည်းတွေပေးဆက်နေရအောင်မှာလဲဗျာအချိန်ပြီးဝင်ရောက်ဖြည့်ရှင်းပေးပါလားဗျာယူအန်နဲ့နိုင်ငံတကာကိုမြန်မာနိုင်ငံပိုင်းနဲ့ထဲမှာဆက်ခြေစိုက်စကား
ရှိမလဲဆိုပြီးတော့ဒီသောရရှင်မေးလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်ကျောင်းတက်ရမယ့်မြမငယ်တယောက်ကတော့ကျောင်းသားအကျောင်းသူတွေကြုံတွေ့ရတဲ့အခက်အခဲကိုရေးလာတာပါ။သူက VOE ကိုအဖေကနေပြီးတော့ YouTube ကနေအမြဲတမ်းနားထောင်လို့ရင်းနှီးနေသူဖြစ်ပါတယ်တဲ့
။ပထမဆုံးအနေနဲ့ VOE အဖွဲ့သားအလုံးကိုမင်္ဂလာပါလို့ပြောချင်ပါတယ်။အကောင့်နံပါတ်ကိုတော့မဖော်ပြပါနဲ့နော်။အခုအထက်တန်းကျောင်းတက်ရမှာပါ။ဒါပေမဲ့ CDM လုပ်ခဲ့တာမို့ကျောင်းဖွင့်နှုန်းကလည်းမတက်ခဲ့ပါဘူး။အခုပြောချင်တာကသမီးစိတ်ထဲမှာဖြစ်နေတာတွေကိုရင်ဖွင့်ချင်လို့ပါ။အမှန်တိုင်းပြောရရင်ကျောင်းကကိုဗစ်ကြောင့်မလို့တစ်နှစ်ပိတ်ခဲ့ရပြီးပါပြီအခုလည်းအာနာသိမ့်တာကြောင့်ပေါ့လေဒီကိစ္စကဘရောမှဆုံးမယ်ဆိုတာမသိကိုဘာသာစဉ်းစားနေရင်ရင်လေးနေမိတာတော့အမှန်ပါပဲတချို့ချမ်းသာပြီးပတ်စံတက်နိုင်ကြတဲ့မိဘတွေကကြတော့ကျောင်းမအပ်နိုင်ပေမဲ့ GCSE လိုမျိုးဘက်ကိုပြောင်းသွားကြတော့စိတ်ပူစရာမရှိပါဘူးဒါမဲ့တာမန်လူတန်းစားတွေကကြတော့အဲ့ဓာတွေကိုဘယ်တက်နိုင်မလဲ VOE ရဲ့တစ်လမှာတစ်ဘာသာကိုတောင်9000လောက်ပေးရတာမျိုးပါအခုလဲစာသင်ပေးနေတဲ့အဖွဲ့တွေအများကြီးရှိတာသိပါတယ်။ဒါပေမဲ့အဲ့ဓာတွေကရောပေဖို့ဂျာဖို့ဟွာဖို့နဲ့အောက်ခြေလူတန်းစားတွေဆိုပိုးပြီးတော့ဝေးပေါ်ရယ်။အတက်ပညာနဲ့အတန်းပညာမှာအတက်ပညာကပိုပြီးအဓိကကျတယ်ဆိုပေမဲ့မြန်မာနိုင်ငံမှာကအလုခေါ်ရင်အတန်းပညာကြီးခေါ်ကြတာပါ။ဒါကြီးကဘယ်နှစ်ဘယ်နှစ်လောက်ထက်ပြီးတော့ကြာမလဲမသိတော့အယမ်းရင်လေးနေမိပါတယ်။ပြီးတော့မိဘတွေကိုလည်းတနာမိတယ်။အသက်ကြီးတဲ့မိဘတွေဆိုပိုဆိုးတာပေါ့။သူတို့ကအသက်ကလည်းကြီးနေပြီးသားသမီးတွေအတွက်စိတ်မချဖြစ်နေတာတွေကိုကြည့်ပြီးတော့တနာနေမိပါတယ်ကိုဘသာကလည်းစိတ်သက်သာရင်ပေါ့လေ
စိတ်သက်သာပါတယ်ဆိုပြီးရေးလာတဲ့အကြောင်းသူညီမငယ်ဖြစ်ပါတယ်ဗျူရီအဖွဲ့သားတွေအားလုံးကျန်းမာပြီးတော့မြန်မာပြည်ကြီးလည်းအမြန်ဆုံးငြိမ်းချမ်းပါစေတဲ့သရရှင်တွေအားလုံးစာရေးတိုင်းအခုလိုအမြန်ဆုံးငြိမ်းချမ်းပါစေဆိုတဲ့ဆုတောင်းလေးကတော့တနည်းတစ်ပုံပါလာတာတွေ့ရပါတယ်စာရနေနေရှိသွားပါတယ်ဆိုပြီးရေးလာတဲ့သရရှင်ရဲ့စာကျမသူ့ရဲ့စာကိုတူအောင်လို့ခြုံပြီးတော့အကျဉ်းချုပ်ထားတာမှစာကနည်းနည်းရှည်နေပါသေးတယ်။ဒါမဲ့လည်းသူကသူကြုံတွေ့နေရတဲ့အဖြစ်အပျက်ကိုစစ်စစ်ဆက်ရေးပြလာတာမလို့တခြားသောရရှင်တွေလည်းသိအောင်လို့သူ့ရဲ့စာလေးကိုဝင်မြပေးခြင်းပါတယ်ရှင်။အကောင့်လေးကိုလှုပ်ဝက်ထားပါနော်လို့ဒီသောရရှင်ရေးလာပါတယ်
။မင်္ဂလာပါ VOE ကျမတော်မူပါစဗျာ။ကျွန်တော်ကတော့ဒီမိုကရေစီကိုခွေးစားသွားတဲ့နေ့ပြီးနောက်သိမကြပဲ CDM လုတ်သွားပြီးတင်းရှောင်နေရတဲ့ရင်ထင်းရဲဝန်ထမ်းတယောက်ပါဗျာ။VOE ကိုအပိုင်း၃ပိုင်းခွဲပြီးပြောပြရစီစာရှိသွားရင်လည်းတောင်းပန်ပါတယ်ဆိုတော့ VOE ကိုပြောချင်တာကတော့ကျွေးတဲ့လက်ကိုပြန်ကြိုက်ခွေးထဲမိုက်အာနာသိမ့်တာမဟုတ်အာနာထိမ့်တာလို့ဆိုပြီးတစ်နှစ်မှနှစ်နှစ်ထိတိုး၁၀နှစ်အတွင်းအာဆီယံထိပ်သို့ရောက်ရမယ်လို့ပြောနေပြီးလာပိုင်းမှာရှိသေးတဲ့သူ့လက်ထက်မှာအာဆီယံမကကမ္ဘာရဲ့ထိပ်တန်းကိုရောက်ရှိမယ်အမွဲတကထွက်ခေါင်းဖို့မင်းအောင်ဖြစ်လာတော့မှာကိုမစားရတဲ့အမေသဲနဲ့ပတ်နေသလားပြည်သူအတွက်ဆိုပြီးဂုတ်သွေးစုပ်အမျက်ထုတ်ကကုံစင်းနှုံးတွေထိုးတက်နေတာတလားလုံးတနတ်စားပြည်သူတွေစံအိုးကမျက်ရည်တွေပြည့်နေပြန်ရောပေါ့ဒေါ်လာတွေဝယ်ရွှေတွေဝယ်စုနိုင်တဲ့တနိုင်တပိုင်တွေအတွက်ကတော့အပူဟာရက်ခတ်နေနိုင်သေးတာပေါ့ဗျာဒါပေမဲ့ခမားတို့တိုးနေတဲ့ကုံစင်းနှုံးဆိုတာဒီအချိန်မှာကုန်းကောက်စရာတော့မရှိပဲတနတ်စာအတွက်ပြေးလွှားနေရတဲ့အခြေခံတဲ့အောက်ခြေခံလူဒန်းစားအတွက်မြေမှုန့်တွေနဲ့ဘိုက်ဖြစ်စီတော့မှလားမေတ္တာရက်ခံပါရယ်ဗျာပြည်သူတွေအတွက်တကယ်ပဲစဉ်းစားမယ်ဆိုရင်ဗိုလ်ချုပ်မှူးကြီးယူနေတဲ့ပလင်ကနေဆင်းပေးပါဗျာစုပ်လဲစူးစားလဲယူဖြစ်မဲ့တူတူလက်လွတ်ပေးလိုက်ပါဗျာဒီမိုကရေစီပြန်ပေးပြီးခမားတို့လည်းငရဲကိုပြန်ပါတော့အာဏာရှင်ကိုတိုက်ထုတ်နေခြင်းဒီမိုကရေစီတိုက်ပွဲမှာမကူနိုင်ရင်နေကြပါဗျာဒလန်တော့မလုပ်ပါနဲ့တနေ့အလင်းတန်းရဖို့တပတ်ကန်းကိုဖြတ်ကူးရင်ခမားတို့ကြော့ကြော့လေးရှောက်လန်းမဲ့တံတားကိုတီဆောက်ပေးနေတဲ့ဘဝတွေအတွက်ခုချိန်မှာအားမဖြစ်နိုင်ရင်နေပါဗျာကိုလိပ်ပြကိုလုံနေဖို့လိုတော်မှုကျေးဇူးပြုပြီးဒလန်မလုပ်ကြပါနဲ့ဗျာ
တော်တော်စီအဆင်ပြေဖို့နေအောင်ကြိုးစားနေတဲ့သူတွေကျမတို့ကိုဘေးဘီယာကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့ဆုတောင်းပေးလာပါတယ်ဘေးရဲ့ဆုနဲ့ပြေးကျန်ပါတယ်တော်တော်ရှင်ဒီအားလုံးအတွက်လည်းထပ်တူပြန်ပြီးတော့ဆုတောင်းပေးကျန်ပါတယ်သူပြောသလိုဖွားစုကိုလည်းလွမ်းလာပါပြီအိမ်လည်းပြန်ကျန်ပါပြီတဲ့ဟုတ်ကဲ့တောင်းစုတွေပြေးပါစေလို့ဆုတောင်းပေးကျန်ပါတယ် မြန်မာနိုင်ငံကမြို့နယ်အသီးသီးမှာကြုံတွေ့ရတဲ့အခက်အခဲတွေကိုရေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးကြပါမယ်အခုဖော်ပြပေးမယ့်စာကတော့ကျွန်မရှိကိုရေးလာတာတရင်သုံးဘက်လေးဘက်လောက်တော့ရှိပါပြီသူရဲ့စာခုမှဖော်ပြပေးနိုင်တာမလို့သူပြောနေတဲ့အဖြစ်အပျက်တွေကတော့ဖြစ်ခဲ့ပြီးသားဖြစ်ပါလိမ့်မယ်နော်သူကမကွေးတိုင်းမြို့သိမ်းမြို့နယ်ကျေးရွာလေးတွေရွာကပါတဲ့ရွာနယ်မြေတွေတော့မပ
radio နားထောင်ပြီးတော့ VOA ကိုအားပေးနေတဲ့သူပါ VOA ကထုတ်လွှင့်တဲ့သတင်းတွေကြောင်းလဲအသိပညာဘူးသူတာရခဲ့ပါတယ်ကျွန်တော်တို့မကွေးတိုင်းမြို့သိမြို့နယ်ခြေရွာတွေမှာစစ်တပ်ကလူဝင်အား50ကျော်လောက်ကားတွေနဲ့လာပြီးတရွာဝင်တရွာထွက်လို့လူမရှိတဲ့အိမ်တွေကိုဖျက်ဆီးနေဆိုတော့ရွာတချို့ဆိုရင်သူတို့လာပြီးသတင်းကြားလာနဲ့တောထဲမှာပုန်းနေကြရပါတယ်ရွာတွေထဲမှာပြောတာခွင့်လွတ်ပါမြို့တွေမပြောနဲ့တောရွာတွေမှာတောင်မှအေးရွာအောင်မေးရတဲ့ဘဝဖြစ်နေပါပြီဘယ်သတင်းဌာနကမှမဖော်ပြလို့ VOA ကိုတင်ပြခြင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒါကတော့မကွေးတိုင်းမြို့သိမ်းမြို့နယ်ကခြေရွာမှာကြုံခဲ့ရတဲ့ဖြစ်ပျက်ကိုသောရရှင်တယောက်စာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒီတောင်းထားတဲ့သရရှင်တောင်းထားတဲ့ချင်းလေးနဲ့ဆက်ပြီးတော့ဖြောပြပေးလို့မှာဖြစ်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုဆက်ပြီးတော့ data လာတဲ့သရရှင်ကိုလှည့်ပေးချင်ပါတယ်။ဒီမှာထိုင်းနိုင်ငံကသရရှင်မျိုးညွန့်အောင်ကတော့
VOA ကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်နေရပါတယ်။ပြန်ကြည့်ရတဲ့မပြန်ပြစ်နိုင်သေးတဲ့နိုင်ငံသားရောက်ကျွန်တော်တို့ညီကိုမောင်နှမတွေအတွက်တာတီးလူရဲ့အိမ်ပြန်ခြင်းတချင်းလေးကိုတောင်းဆိုပြရစီကျွန်တော်ကတော့ VOA မနက်ပိုင်းစီစဉ်ပဲအမြဲနားထောင်ဖြစ်ပါတယ်
။ဟုတ်ကဲ့ကိုမျိုးညွတ်အောင်ကဒီတချင်းလေးတောင်းဆိုတဲ့အတွက်ကျွန်မကျေးဇူးတင်ပါတယ်။ဒီတချင်းလေးကိုတစ်ခါမှနားမထောင်ဘူးလို့နောက်ထောင်ကြည့်ပြီးတော့သဘောကျမိပါတယ်။ဒီအိမ်ပြန်မယ်ဆိုတဲ့တချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ကြပါစေနော်။နားဆင်ကြည့်ပါဦး။
ဆုံးရပြီတော့လေလို့အနှွေးရပေးနေတယ်ဒီအိမ်များနဲ့သိတတ်တဲ့အမေရဲ့ပြောင်းလေးနဲ့ပြင်းမော်လေးရဲ့တစ်ဖက်ကိုငေးငေးကြည့်နေတယ်ကျွန်တော်ရမ်းလာနေကျွန်တော်ရမ်းလာစေအိမ်ပြန်ခြင်းနဲ့မရှိတော့တဲ့ကျွန်တော်အဖို့ရဲ့တပ်ပုံနဲ့ Yeah ဟုတ်ကြောင့်မသိလေတော့တဲ့ကျွန်တော်ရဲ့အခွန်လေးနဲ့သူကမြဲတမ်းပြောပြတဲ့တဲ့တပေါင်းတညာတဲ့ပုံရဲ့ကျွန်တော်ရလာမယ်ကျွန်တော်ရလာစေOh
ချမ်းဝိုင်းလေးရဲ့လေကမြေနဲ့စိတ်လမ်းနဲ့ဆိုင်ခင်ငယ်လေးတစ်ခုရှိတယ်တရားကာနီမောထလုံးအေးချမ်းတဲ့အိမ်လေးကျွန်တော်ရမ်းလွမ်းနေကျွန်တော်ရမ်းလွမ်းနေဒီကောသွားကြည့်ကြည့်ကလွမ်းနေတယ်သမီးရန်တဲ့နှောကြည့်လဲကျွန်တော်အိမ်ပြန်မယ
်ဒါရီလိုနဲ့အဖွဲတီဆိုထားတဲ့အိမ်ပြန်မယ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေနဲ့ညပိုင်းနဲ့တင်းလာနဲ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့ VOA ရဲ့ Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ Website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ Hey we got about you do you got to me day oh a million that ten not you lay to know a pian me a pian in me a pian la me a pian in me today to be that you see
အေးတနာကျော်စီစဉ်တင်ဆက်ပေးထားတာပါရှင်ဒီကနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOE ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညအတွက်သတင်းအချင်းချုပ်ကိုတော့ကိုသားညွန့်ဦးကပြောပြပေးပါရှင်
G20 ဆက်မှုနိုင်ငံများထိပ်သီးဆွေးနွေးကိုရောမမြို့မှာအခုဒီကနေ့ဒုတိယနေ့နဲ့နောက်ဆုံးနေ့ဖြင့်ကျင်းပရမှာတော့ဥရုယာတီဖောက်ပြန်မှုကြောင့်ကမ္ဘာကြီးကိုခြေကျောက်မှုတွေကိုဘယ်လိုကင်တွယ်မလဲဆိုတာကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေဆွေးနွေးကြပါတယ်။ဒါပြီးတော့အခုပတ်ထဲမှာပဲဒီ Scotland Glasgow မြို့မှာဥရုယာတီဆိုင်ရာကုလထိပ်သီးဆွေးနွေးပွဲကိုလည်းကျင်းပဖို့ရှိနေပါတယ်ခင်ဗျာ။ American သမ္မတ Joe Biden နဲ့ Turkey သမ္မတ Tayyip Erdogan တို့ဟာအီတလီနိုင်ငံရောမမှာကျင်းပနေတဲ့ G20 ဆက်မှုထိပ်သီးညီလာခံရဲ့ပြင်ပဘေးပန်းမှာအစည်းအဝေးတစ်ခုပြုလုပ်ခဲ့ကြရမှာတော့ဒီဝါရှင်တန်နဲ့အန်ကာရာနှစ်နိုင်ငံကြားတင်းမာမှုတွေနဲ့မဟာဗျူဟာမြောက်သဘောထားကွလဲချက်တွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကသမ္မတဘိုင်ဒန်ဆိုရာရဲ့ထိပ်ပန်းရာရှိတယောက်ပြောတာကတော့ခေါင်းဆောင်နှစ်ဦးဟာဆီးရီးယားနဲ့အာဖဂန်ကိစ္စလိုဒေသတွင်းပြဿနာရပ်တွေအပြင်တူရကီအစိုးရရဲ့ရုရှားလုံ S-400 ဒုံးပျံကာကွယ်စနစ်ရရှိထားမှုနဲ့ American လုံ F-16 တိုက်လေယာဉ်ဝယ်ယူရေးကြိုးပမ်းနေမှုတွေကိုဆွေးနွေးကြမယ်လို့သိရပါတယ်။တိုင်ဝမ်ရေလက်ကြားထဲမှာတင်းမာမှုတွေတိုးလာအောင်လို့တရုတ်ဘက်ကလှုပ်ဆောင်တာတွေကိုအမေရိကန်တွေနဲ့ကန့်ကွက်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဘလင်ကန်ကတရုတ်နိုင်ငံရေးဝန်ကြီးဝမ်ယီကိုတနည်းနည်းမှာပြောဆိုခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရေးဌာနအရရှိသူကိုကူကားပြီးရိုက်တာမှာရေးပါတယ် G20 ဆက်မှုနိုင်ငံများထိပ်သီးအစည်းအဝေးရဲ့ပြင်ပမှာအမေရိကန်နဲ့တရုတ်နိုင်ငံရေးဝန်ကြီးတို့နှစ်ဦးတနင်္လာရနေ့တွေ့ဆုံဆွေးနွေးမှုလုပ်တာပါတိုင်ဝမ်ရေလက်ကြားမှာရှိနေတဲ့အခြေအနေကိုတရုတ်ဘက်ကတစ်ဖက်သက်အပြောင်းလဲလုပ်တာမှန်သမျှကိုအမေရိကန်ဘက်ကကန့်ကွက်တယ်ဆိုတာကိုနိုင်ငံရေးဝန်ကြီးဘလင်ကန်ဒီနဲ့အသေးချာရှင်းလင်းလင်းပြောဆိုခဲ့တယ်လို့ကန်နိုင်ငံရေးအရာရှိတို့ကပြောပါရယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ UNG ရဲ့ဝန်ကြီးတူဖြစ်သူဒေါက်တာလျှံမုံစာခေါင်ရဲ့ဟာခါမျိုးကနေကိုစစ်ကောင်စီကချစ်ပိတ်သိမ်းဆီးခဲ့တယ်လို့ဒေါက်တာလျှံမုံစာခေါင်ကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာရေးပါရယ်။ဒေါက်တာလျှံမုံစာခေါင်ဟာချင်းမျိုးသားတပ်ဦးရဲ့ဒုတိယဥက္ကဋ္ဌနဲ့ UNG ရဲ့ Federal ပြောင်စုရေးရာဝန်ကြီးဖြစ်တဲ့တာဝန်ယူနေသူတူဖြစ်ပါရယ်။အလားတူလိုပဲဟာခါမျိုးပေါ်မှာရှိတဲ့ချင်းလူခွင့်ရေးဖွဲ့ရုံးကိုလည်းစစ်ကောင်စီကချစ်ပိတ်သိမ်းယူခဲ့တယ်လို့ချင်းလန်ပို့စ်ကထုတ်ပြန်ခဲ့ပါရယ်ခင်ဗျာ။
ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုသားညုံပြောပြပေးခဲ့တာပါရှင်။ဒီကနေ့ညတွင်အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ရုပ်ပိုင်းနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Elson Tools နဲ့ John Walker တို့ဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မများသတိအောင်ပါရှင်။
This program has come to you from